Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်နိုဝင်ဘာလ26ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဘက်သတင်းတွေကိုကိုရနိုင်တဲ့ကျမနန်းလောင်တို့ပြောပြသွားမှာပါ။တရုတ်နိုင်ငံအရှေ့ပိုင်းကကမ်းခြေမျိုးဖြစ်တဲ့နင်းဘိုးမှာပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်လူ၂ဦးထပ်မံနေသေဆုံးပြီးတော့တာဆင်ကျော်တန်ရရသွားပါရယ်။ကမ္ဘောဒီးယားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့အတိုက်ခံကောင်းဆောင် Kim Sung Kha ဖွဲ့စည်းထားတဲ့အတ္တိကလူခွင့်ရဖွဲ့တစ်ခုကိုပိတ်ပစ်ဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါရယ်။ဒီပေါ်နိုင်ငံမှာကျင်းပတဲ့တင်းငွေတွေနဲ့ရွေးကောက်ပွဲမှာရွာတွေမြို့ငယ်လေးတွေမှာထောင်ပေါင်းများစွာသောပြည်သူတွေမဲဆန္ဒပေးခဲ့ကြပါရယ်။ဒီလိုသတင်းတွေကြားကြမှာပါရှင်
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော
့သူကငြင်းငြင်းရင်းနဲ့မြစ်တာနဲ့ဆိုင်တော့တမန်တော့ဖြစ်တဲ့ကြောင့်မလို့လေ။အဲဝမ်းတာတွေပြည့်ရှင်နေသူရဲ့မြန်မာပြည်မှာခြေကြွခြင်းအဖြစ်မြန်မာပြည်သူပြည်သားတွေရှင်လန်းမယ်ဝမ်းမြောက်မယ်နောက်ဆဲချမ်းသာခြင်းကိုယ့်ရဲ့ကျန်းမာခြင်း
Father Dominic ပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်ဒါအပြင်မြမရေးတွေ့ဆုံမြင်မြန်ကန်ကိုလည်းနားဆင်ကြမှာပါဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
တရုတ်နိုင်ငံအရှေ့ပိုင်းကကမ်းခြေမျိုးဖြစ်တဲ့နင်းဘိုးမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်လူ၂ဦးထပ်မံသေဆုံးပြီးဒါဇင်ကျော်ဒဏ်ရာရသွားပါတယ်။ပောက်ကွဲမှုကြောင့်အဆောက်အုံတွေပြိုကျခဲ့သလိုတမိုင်နီးပါးအကွာမှာရှိတဲ့အဆောက်အုံတွေရဲ့ပြတင်းပေါက်မှန်နေကွဲပြီးနေရောင်တွေမှာလည်းအပေါက်ကြီးတွေဖြစ်သွားခဲ့ပါတယ်။ပောက်ကွဲမှုဖြစ်တဲ့နေရာမှာပါတွေရှိနေတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ကွဲလွဲတဲ့သတင်းတွေထွက်ပေါ်နေပါတယ်။တချို့သတင်းဌာနတွေကအဲ့ဒီနေရာမှာဆက်ယုံအဆောက်အုံတွေရှိတယ်လို့ဆိုပေမဲ့တချို့ကတော့အဲ့ဒီနေရာမှာဖြိုချဖို့စီစဉ်ထားတဲ့အဆောက်အုံတွေဒါမှမဟုတ်ဖြိုဖျက်ပြီးသားအဆောက်အုံတွေသာရှိတယ်လို့ပြောပါတယ်။နင်းဘိုးဟာရှန်ဟိုင်းမြို့ရဲ့တောင်ဘက်ကီလိုမီတာတရအကွာမှာရှိတာပါ။မြေကန်အနီးမှာဖြစ်ပျက်သွားတဲ့ဒီပောက်ကွဲမှုရဲ့အကြောင်းရင်းကိုရှာမသွေ့သေးဘူးလို့တာဝန်ရှိသူတွေကပြောပါတယ်။လုံခြုံရေးအခြေခံသတ်မှတ်ချက်တွေကိုအသေးအချာလိုက်နာလေးမရှိတဲ့တရုတ်နိုင်ငံကစက်ယုံတွေမှာမတော်တဆမှုတွေဖြစ်လေဖြစ်တာရှိပါတယ်။2015ခုနှစ်တုန်းကလည်းဓာတုပစ္စည်းတွေစနစ်တကျထားသိုခြင်းမရှိတဲ့အတွက်ဆိုပြီးပြစ်တင်ပြောဆိုခံရတဲ့ Tianjin မြကန်ချေမြို့ပောက်ကွဲမှုတစ်ခုမှာလည်းလူပေါင်း165ဦးသေဆုံးခဲ့ရပါသေးတယ်။
ပြည်ကစက်တင်ဘာလကမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန္ဒမှုကနေနောက်ဆက်တွဲဖြစ်လာတဲ့ငရင်ကြောင့်အဆောက်အုံတွေပြိုကျခဲ့ပြီးចောင်းသားတွေပါဝင်လူများပြားသေဆုံးသွားခဲ့တယ်လို့တောင်ကိုရီးယားသတင်းတွေကအခုသတင်းပေါ်မှာဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာစက်တင်ဘာ3ရက်နေ့က6ချိန်မြောက်နျူကလ িয়ার ဆန္ဒမှုကိုလုပ်ခဲ့ပြီးတော့တိုက်ချင်းမြစ်ဒုံးကျည်မှာတက်ဆင်လို့ရနိုင်တဲ့ဟိုက်ဒရိုဂျင်ဘုံးကိုလည်းအောင်မြင်မြင်ဆန္ဒနိုင်ခဲ့ပါတယ်။ဒီဖောက်ခွဲဆန္ဒမှုကြောင့်အဲ့ဒီဆန္ဒမှုလုပ်တဲ့စက်ယုံတီရှိတဲ့ပွန်ဂျီဒေတာကအပေါ်ယံမြေလွာကျောမှာငရင်နှစ်ခုလုပ်သွားခဲ့တယ်လို့အမေရိကန်နဲ့တရုတ်ဆိုရရဲ့မြင်ငရင်တိုင်းတာရေးပညာရှင်တွေကအဲ့ချိန်ကပြောခဲ့ပါတယ်။ဒီငရင်ဟာနျူကလ িয়ার ဆန္ဒမှုကြောင့်လုပ်တာဖြစ်နိုင်တယ်လို့ဂျပန်နဲ့တောင်ကိုရီးယားအနာပိုင်တွေပါဝင်အမေရိကန်နိုင်ငံကဆိုရမဟုတ်တဲ့ကျွမ်းကျင်သူတွေကလည်းအတည်ပြုပါတယ်။ပွန်ဂျီဒေတာနဲ့10ကီလိုမီတာအကွာမှာရှိတဲ့ရွာကိုမကြသေးခင်ကပဲတွားရောက်ခဲ့တဲ့အမီမဖော်လို့သူတူရဲ့အဆိုရတော့မြောက်ကိုရီးယားနိုင်ငံကထွက်ပြေးခိုလုံသူတွေနဲ့အလုပ်လုပ်နေတဲ့တောင်မြောက်ဖွံ့ဖြိုးတိုးတက်ရေးသုတေသနအဖွဲ့လည်းထိခိုက်သွားတယ်လို့တောင်ကိုရီးယားနိုင်ငံကချိုဆွန်အီဘိုသတင်းစာကဖော်ပြပါရတယ်။အဲ့ချိန်တုန်းကចောင်းသား150လောက်ကသူတို့ရဲ့စာသင်ခန်းထဲမှာရှိနေပြီးတော့ចောင်းရဲ့တဝက်လောက်ကအဆောက်အုံတွေပြိုကျခဲ့တဲ့အတွက်ထိခိုက်သေးဆုံးတာတွေရှိခဲ့တယ်လို့အဲ့ဒီသတင်းစာကဖော်ပြပါရတယ်ခင်ဗျာ။
နီပေါ်နိုင်ငံမှာလွန်ခဲ့တဲ့စနစ်ကဒီမိုကရေစီစနစ်ဖက်ကိုပြောင်းလဲကျင့်သုံးခဲ့ပေမဲ့ခိုင်မာအားကောင်းတဲ့နိုင်ငံရေးစနစ်ကိုမရနိုင်သေးပါဘူး။တင်းငွေတွေနဲ့ကရွေးကောက်ပွဲမှာတော့တည်ငြိမ်တဲ့နိုင်ငံရေးအပြောင်းလဲတွေဖြစ်လာစေဖို့ဆိုတဲ့ရည်မှန်းချက်တွေနဲ့ရွာငွေတွေမြုပ်ငယ်လေးတွေမှာထောင်ပေါင်းများစွာတော့ပြည်သူတွေမဲဆန္ဒပေးခဲ့ကြပါရစေ။ဟိမဝနာတောင်းတန်းတွေပေါ်မှာဟိမဝနာတောင်းတန်းတွေပေါ်မှာရှိတဲ့နီပေါ်နိုင်ငံဟာ2008ခုနှစ်မှာဘီယင်စနစ်ကိုဖျက်သိမ်းပြီးတော့ဖက်ဒရယ်သမ္မတနိုင်ငံတော်အဖြစ်ပြောင်းလဲကျင့်သုံးခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ရွေးကောက်ပွဲကျင်းပတာပါ။ပြည်သူလွတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်ရမှာမဟုတ်ပေမဲ့ပြည်내ကိုယ်စားလှယ်တွေကိုမဲဆန္ဒရှင်တွေကပထမဆုံးအကြိမ်မဲပေးရွေးချယ်ရမှာပါအဆင့်နှစ်ဆင့်ကျင်းပမဲ့မဲဆန္ဒရေးဝယ်မှာပထမအဆင့်မှာမဲပေးနိုင်သူက3တန်းကျော်ရှိတာပါမဲဆွဲပွဲနောက်ဆုံးရက်တွေမှာရွေးကောက်ပွဲကိုယ်စားလှယ်တွေကိုရည်ရွယ်ရဲဆိုတဲ့အသေးစားဖောက်ခွဲတက်ခတ်မှုအတော်များများဖြစ်ပျက်ခဲ့ပြီးတဲ့နောက်လုံခြုံရေးတွေကိုတိုးမြင့်ချထားခဲ့ပါတယ်ဒီတက်ခတ်မှုကမော်ဝါဒီတပါတီကအုပ်စုကွဲတစ်ခုရဲ့လက်ချက်ဆိုပြီးတော့လည်းပြင်သင်ပြောဆိုကြပါတယ်ရွေးကောက်ပွဲမှာမော်ဝါဒီပါတီနဲ့ကွန်မြူနစ် CNP UML ပါတီတို့ကပူးပေါင်းထားတဲ့လက်ဝဲရင်းညွန့်ပေါင်းပါတီနဲ့နီပေါ်လွှတ်တော်ကဦးဆောင်နေတဲ့ဘိုဟိုဝါရီတို့ကအဓိကပြိုင်ပွဲပါတီနှစ်ခုဖြစ်ရှင်းမြိုင်နေပါတယ်။မတီးမငိမ့်ဖြစ်နေခဲ့တဲ့ဆနေတာကာလအတွင်းနီပေါ်အစိုးရအဖွဲ့မှဝန်ကြီးချုပ်ကိုအပြောင်းလဲတာဝန်ယူခဲ့တယ်လို့အကဲဆက်တဲ့နိုင်ငံရေးပါတီတွေကလည်းဖွဲ့စည်းပုံဥပဒေပါအသေးအဖွဲ့ကိစ္စရပ်တွေကိုညှင်းခုံနေကြကြတာပါ။နီပေါ်ပြည်သူအများစုကတော့ခုရွေးကောက်ပွဲမှာအားကောင်းတဲ့ပါတီကအပြတ်အသတ်နိုင်ရဖို့မျှော်လင့်နေပါတယ်။ဒုတိယအကြော်မဲဆန္ဒပေးပွဲတွေကတော့ဒီဇင်ဘာလ9ရက်နေ့မှာကျင်းပမှာဖြစ်ပြီးမဲရီတွေ့ဖို့တွေကတော့ရပောင်းများစွာကြာမြင့်နိုင်ပါတယ်
။ကမ္ဘောဒီးယားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားတဲ့တိုက်ခိုက်ခံဆောင်ကင်ဆွန်ခါဖွဲ့စည်းထားတဲ့အဓိကလူခွင့်ရေးအဖွဲ့ကိုဖျက်သိမ်းပစ်ဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတောင်းဆိုလိုက်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကသူ့ကိုဝေဖန်သူတွေအပေါ်မှာဖိနှိပ်မှုတွေလှုံ့ဆော်နေပြီးတော့အဓိကတိုက်ခိုက်ပါတီကိုဖျက်သိမ်းပစ်ခဲ့သလိုလွတ်လပ်တဲ့သတင်းမီဒီယာတွေအပေါ်မှာလည်းကန့်သတ်မှုတွေလှုံ့ဆော်ခဲ့တာကြောင့်လူရှင်းနဲ့အနောက်နိုင်ငံတွေကသူ့အပေါ်မှာဝေဖန်ခဲ့ကြပါတယ်။ကမ္ဘောဒီးယားလူခွင့်စင်တာ CCHR ဟာကမ္ဘောဒီးယားနိုင်ငံသားတွေတီထောင်ထားတာမဟုတ်ဘဲနိုင်ငံသားတွေကတီထောင်ခဲ့တာဖြစ်တဲ့အတွက်ဒီအဖွဲ့ကိုဖျက်သိမ်းရမှာဖြစ်ကြောင်းကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးဌာနအနေနဲ့လည်းဒီကိစ္စကိုသေချာကြည့်သွားဖို့လိုတယ်လို့ဟွန်ဆန်ကအတည်ချုပ်လုပ်ငန်းမှာအလုပ်လုပ်နေတဲ့သူတွေကိုပြောကြားခဲ့ပါတယ်။ကမ္ဘောဒီးယားတိုက်ခိုက်နေဟာအမေရိကန်ပြည်ထောင်စုကမွေးထားတဲ့ကလေးတွေဖြစ်တယ်လို့ပြောကြားလိုက်ပြီးတော့ဒါနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုလည်းဖိလစ်ပိုင်နိုင်ငံမှာအခုလအစောပိုင်းကတွေ့ဆုံခဲ့တဲ့အတွင်းပြောကြားခဲ့ကြောင်းသူကပြောပါတယ်။CCHR အဖွဲ့အတိုက်ခံခေါင်းဆောင်ကင်ဆွန်ခါက CCHR အဖွဲ့ကိုအတိုက်ခံခေါင်းဆောင်ကင်ဆွန်ခါက2002ခုနှစ်မှာဖွဲ့စည်းခဲ့တာဖြစ်ပါတယ်အတိုက်ခံခေါင်းဆောင်ကင်ဆွန်ခါကိုအမေရိကန်ရဲ့အကူအညီနဲ့အာဏာသိမ်းဖို့ကြံစည်တယ်ဆိုပြီးတော့နိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲထားပြီးသူ့ရဲ့ကမ္ဘောဒီးယားမျိုးသားခေတ်စည်ပါတီကိုလည်းကမ္ဘောဒီးယားတရားရုံးချုပ်ကအစိုးရရဲ့တောင်းဆိုမှုရနိုမာ16ရက်နေ့မှာဖျက်သိမ်းလိုက်ပါတယ်ခင်ဗျာ
VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေတနင်္ဂနွေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အီဂျစ်နိုင်ငံမြောက်ပိုင်းဆိုင်းတိုင်းကျွန်းဆွယ်ကလူတွေပြစ်ကျနေတဲ့ပလီတစ်ခုကိုစစ်သွေးကြွတွေကတနက်နေ့ပြစ်တက်ခိုက်ခဲ့ရာကြောင့်သေဆုံးသွားတဲ့သူအရေအတွက်ဟာ305ယောက်ရှိသွားပြီဖြစ်တယ်လို့အီဂျစ်လုံခြုံရေးတာဝန်ရှိသူတွေကပြောပါရယ်။အဲ့ဒီထက်က28ယောက်ကကလေးငယ်လေးတွေဖြစ်ပြီး128ဦးကျော်လည်းဒဏ်ရာရသွားပါရယ်။အကြမ်းဖက်သမားတို့ကဖျားထင်ကမြင်မြတ်တယ်လို့အဓိပ္ပာယ်ရတဲ့အလာဟူအက်ဘာလို့အော်ဟစ်ပြီးတော့ပြစ်ခတ်ခဲ့တာပါ။အသက်38နှစ်အရွယ်ဆာဆယ်ယုံလောက်သားအဘစ်ဆလာမန်စွာကအခင်းဖြစ်ချိန်မှာပလီတက်သူအလုံးဝိုင်းရမောင်းနေပြီးတော့ခေါင်းတွေငုံထားရသလိုခေါင်းထောင်ရင်တနက်နဲ့ပြစ်ခံရတယ်လို့ AP သတင်းဌာနကပြောပါရယ်။တနက်သမားတွေဟာပထမမိုင်းမှာတော့ထင်ရမြင်ရတရကြမ်းပြစ်ပြီးနောက်ပိုင်းမှာတော့တေးသလားရှင်သလားမသိချတဲ့လူတွေအသက်ရှူနေသေးတဲ့လူတွေကိုတမင်ပြစ်တက်ကြတယ်လို့သူကဆက်ပြောပါရယ်။တန်ရရသွားသူတွေကိုကဲတော့ဖို့ကြိုးစားတဲ့အရေးပေါ်လူနာတရင်တွေကိုလည်းစစ်သေးကြော်တွေကတနက်နဲ့ပြစ်တယ်လို့တခြားမြင့်မြင့်တဲ့ဦးကပြောပါရယ်။အစ္စလမ်ဘာသာဝင်တွေကြားထူးခြားစွာလှုပ်ရှားတဲ့အဖွဲ့ဝင်တွေဖြစ်တဲ့ Sufis Muslim တို့ကပလီကိုမကြာခဏတိုက်ခိုက်လေးရှိပါရယ်။အစ္စလာမစ်အကြမ်းဖက်သမားတို့ကဆူဖစ်တို့ကိုမိစ္ဆာဒိဋ္ဌိအယူဝါဒရှိသူတွေအဖြစ်ရှုမြင်ထားကြတာပါအကြမ်းဖက်တက်ခဲ့သူပေါင်း20ကနေ30ကျားရှိတယ်လို့အီဂျစ်ဖြစ်တဲ့ကျုပ်နာဘီအာစစ်ကကြေညာချက်ထုတ်ပြောဆိုပါတယ်တက်ခတ်မှုရဲ့လက်တွေကိုတော့ခုထိမသိရသေးပါဘူ
းပါကစ္စတန်နိုင်ငံမြို့တော်အစ္စလာမဘတ်မြို့ရဲ့စင်ကြေဘုံအရွက်ဒီမှာလုံခြုံရေးတပ်တွေနဲ့ဒုတိယမြောက်နေ့အဖြစ်နဲ့ထိတ်တိုက်တွေ့နေကြတဲ့အစ္စလာမစ်ဝါဒီတွေဟာဒီကနေ့မှာတော့မော်တော်ကားတွေကိုမိရှို့ခဲ့ကြပါတယ်။အဲနောက်တော့သူတို့ဟာနှစ်ပတ်ကျော်ကြာနေရာယူသိမ်းပိုက်ထားတဲ့ဆန္ဒပြစခန်းကိုပြန်ပြီးတော့ဆုတ်ခွာသွားခဲ့ပါတယ်။ဒီဖြစ်ရအတွင်းလူ100လောက်ထိခိုက်ဒဏ်ရာရခဲ့ပြီးတော့အများစုကတော့ရဲတပ်ဖွဲ့ဝင်တွေဖြစ်တယ်လို့စေယုံတာဝန်ရှိသူတွေကပြောကြပါတယ်။မနေ့စနေနေ့ကတော့ရဲနဲ့ပြည်သူ့စစ်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာဟာဘာသာရေးသဘောထားတင်းမာသူတွေရဲ့ထိုင်းတပိတ်ကိုဖြိုခွဲခဲ့စဉ်လူ6ယောက်တေဆုံးခဲ့ကြောင်းသတင်းတွေကဆိုပါတယ်။အဲ့ဒီဆန္ဒပြတဲ့သူတွေဟာရဝေါပင်ဒီမြို့ကနေအစ္စလာမဘတ်မြို့ကိုသွားတဲ့အဓိကလမ်းမကြီးကိုပိတ်ပြီးတော့ဆန္ဒပြနေကြတာဖြစ်ပါတယ်။တာရစ်အီလဘိုက်ပါတီကိုထောင်ခဲ့သူတွေဟာလွန်ခဲ့တဲ့သုံးပတ်ခန့်ကဒီမှာတပိတ်စခန်းဖွင့်ပြီးတော့ဆန္ဒပြနေကြတာဖြစ်ပြီးတော့သူတို့ကတမန်တော်မိုဟာမက်ဟာအစ္စလာမ်ဘာသာမှာနောက်ဆုံးတမန်တော်ဖြစ်တယ်ဆိုတာကိုပါလီမန်လွှတ်တော်ရဲ့ဥပဒေကြမ်းမှာထည့်သွင်းဖို့ပြက်ကွက်ခဲ့တာနဲ့ပတ်သက်ပြီးတော့တရားရေးဝန်ကြီးကိုနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။တရားရေးဝန်ကြီးဇာဟီဟာမစ်ကတော့အဲ့လိုဖော်ပြဖို့ကြံခဲ့တာဟာစာရိုက်တဲ့နေရာမှာမာယွန်ပြီးကြံခဲ့တာဖြစ်ကြောင်းနောက်ပိုင်းမှာတော့ပြန်ပြင်လိုက်တယ်လို့သူကတောင်းပန်ခဲ့ပါတယ်။ဒါပေမဲ့ဆန္ဒပြခေါင်းဆောင်တွေကတော့လုံးဝကိုအလျှော့မပေးဘဲတရားရေးဝန်ကြီးမနှုတ်ထွက်မချင်းသူတို့အနေနဲ့အဲ့ဒီနေရာကဖယ်မှာမဟုတ်ဘူးလို့ထင်ကြထားပါတယ်ခင်ဗျာ။
အမျိုးသမီးများအပေါ်အကြမ်းဖက်မှုဆန့်ကျင်ရေးအပြည်ပြည်ဆိုင်ရာနေကိုထောက်ခံဆန္ဒပြတဲ့အနေနဲ့ဥရောပတဝန်နိုင်ငံအတော်များများမှစနေနေ့ကထောင်နဲ့ချီတဲ့လူတွေလမ်းလျှောက်ချီတက်ခဲ့ကြပါရယ်ပြည်နယ်နိုင်ငံတွေအမျိုးသမီးများအပေါ်အကြမ်းဖက်မှုနဲ့အနောက်အရှက်ပေးတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့ကင်တွဲဖြည့်ရှင်ဖို့အတွက်ကနဦးဆောင်ရွက်ချက်တစ်ခုကိုပြည်နယ်သမ္မတအမန်နျူယယ်မက်ခရွန်ကကြေညာလိုက်ပြီးမှပဲရာနဲ့ချီတဲ့လူတွေကပါရီမြို့မှာချီတက်လမ်းလျှောက်ခဲ့တာပါ2016ခုနှစ်အတွင်းအမျိုးသမီးပေါင်း123ဦးလို့ဟာသူတို့ရဲ့ရီစာတွေဒါမှမဟုတ်ရီစာဟောင်းတွေရဲ့တပ်ဖြတ်တာခံခဲ့ရတယ်လို့ဆိုပါရယ်သမ္မတမက်ခရွန်ရဲ့အစီအစဉ်ထဲမှာအမျိုးသမီးတွေအပေါ်အကြမ်းဖက်သူတွေကိုအရေးယူမဲ့ဥပဒေတွေအားကောင်းအောင်လုပ်ဖို့ဒီကိစ္စနဲ့ပတ်သက်ပြီးတော့မူဂျိုချောင်းကနေစတင်ပြီးတော့ပညာပေးမဲ့အစီအစဉ်တွေဆောင်ရွက်ဖို့ဒီလိုအကြမ်းဖက်ခံရရင်လည်းအရေးယူဆောင်ရွက်ဖို့အမျိုးသမီးတွေကိုတွန်းအားပေးမဲ့ကိစ္စရပ်တွေပါဝင်ပါတယ်ဒီအစီအစဉ်ကနေအကြမ်းဖက်ခံရတဲ့အမျိုးသမီးတွေခံစားနေရတဲ့အချက်တရားတွေခြေဖြတ်ပေးနိုင်ပြီးပြင်သစ်ရဲ့ယဉ်ကျေးမှုမှာအပြောင်းလဲတွေဖြစ်လာစေဖို့မျှော်လင့်ကြောင်းလည်းသမ္မတမက်ခရွန်ကပြောပါတယ်သမ္မတမက်ခရွန်ရဲ့တင်ပြချက်ကအပြုသဘောဆောင်ပေမဲ့ဒီလိုလှုပ်ဆောင်နိုင်ဖို့ငွေကြေးအထောက်ပံ့လိုတယ်လို့ Dear Feminine အုပ်စုကပြောပါတယ်ဆန္ဒပြချီတက်ပွဲတွေကိုဘရာဇီးလ်မိုဇမ်ဘစ်ကနေတူရကီနိုင်ငံတွေထိကမ္ဘာသဝန်ပြုလုပ်ခဲ့တာဖြစ်ပါတယ
်စပိန်နိုင်ငံမှာစနေနေ့ကကစားခဲ့တဲ့လာလီဂါအမပေးဘောလုံးပွဲမှာတော့ရီယယ်မက်ဒရစ်အသင်းနိုင်ရသွားပါတယ်မက်ဒရစ်မြို့ကရီယယ်အသင်းရဲ့ဆန်တီယာဂိုဘာနာဘိုခွဲမှာကစားကြတာမှာရီယယ်မက်ဒရစ်ကမလာဂါအသင်းကိုအကျိတ်နဲ့ကစားပြီးတော့3-2နဲ့အနိုင်ရသွားတာဖြစ်ပါတယ်ရီယယ်အသင်းကဘန်ဇီးမားနဲ့ကဆာမီယိုတို့9မိနစ်နဲ့21မိနစ်ဒီမှာဂိုးတွေသွင်းပြီးနှစ်ကြိမ်တိုင်ရှေ့ကဥဆောင်ခဲ့ပေမဲ့မလာဂါအသင်းနောက်ကနေပြန်သွင်းခဲ့တာကြောင့်9ဂိုးစီတည်ဖြစ်ခဲ့ပါတယ်ရီယယ်အတွက်အနိုင်ဂိုးကိုတော့ပေါ်တူဂီတိုက်စင်မူစီရိုနောဒိုက86နဲ့မှာသွင်းခဲ့တာဖြစ်ပါတယ်ရီယယ်မက်ဒရစ်အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်73ပွဲအပြီးမှာ28မှတ်နဲ့အဆင့်လေးနေရာမှာရောက်နေပါတယ်မပီးစရားထိပ်မှာပြေးနေတဲ့ဘာစလိုနာအသင်းကတော့12ပွဲပြီးတဲ့အချိန်မှာ34မှတ်နဲ့ဥဆောင်နေပြီးတော့ဒီကနေ့မှာတော့ဒုတိယနေရာကဗလန်စီယာအသင်းနဲ့ကစားမှာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍအလှည့်ဖြစ်ပါရယ်ရှင်ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်စာမနက်ဖန်နိုဝင်ဘာ29ရက်နေ့နေ့လယ်ပိုင်းမှာမြန်မာနိုင်ငံကိုပထမဦးဆုံးကျင်းဆက်ရောက်ကြွချီလာတော့မှာဖြစ်ပါတယ်အခုလိုပုပ်ယဟန်မင်းကြီးမြန်မာနိုင်ငံကိုပထမဦးဆုံးကျင်းလာရောက်တဲ့ပေါ်မြန်မာနိုင်ငံပေါ်ကောင်းကျင်းတွေနဲ့မေတ္တာတရားတွေငြိမ်းချမ်းမှုတွေကိုစောင့်ကျင်းသက်ဆောင်လာနိုင်မယ်လို့ကက်သလစ်ဘုန်းတော်ကြီးတွေကအယုံကြည်မျှော်လင့်မှုတွေရှိပါတယ်ပုပ်ယဟန်မင်းကြီးရဲ့လေးရက်တာကြာမြင့်မဲ့မြန်မာပြည်ကြီးစင်နဲ့ပတ်သက်လို့နောက်ဆုံးရသတင်းကိုမတ်စုမွန်ကတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ပထမဆုံးကြိမ်ခီးစဉ်ဖြစ်တဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်မြန်မာနိုင်ငံကိုကြွချီလာတော့မှာဖြစ်ပါတယ်။မနေ့ပြန်နိုဝင်ဘာလ28ရက်နေ့နေ့လယ်ပိုင်းမှာမြန်မာနိုင်ငံကိုဆက်ရောက်လာမယ့်ပုပ်ယဟန်မင်းကြီးဟာမြန်မာနိုင်ငံမှာနိုဝင်ဘာလ30ရက်နေ့အထိ၄ရက်တာကြွရောက်သတင်းသုံးပါဖြစ်ပါတယ်။ပုပ်ယဟန်မင်းကြီးဟာသူ့ခီးစဉ်တွင်မှနိုင်ငံတော်သမ္မတဦးထင်ကျော်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အပါအဝင်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံမှာဖြစ်တယ်လို့ဗာတီကန်နန်းတော်ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကိုပုပ်ယဟန်မင်းကြီးကြွချီလာတဲ့အပေါ်ငြိမ်းချမ်းခြင်းလူသားချင်းချင်းကြားယဉ်ဤချစ်ခင်ခြင်းနဲ့ချစ်ချင်းမေတ္တာတရားတွေပွားများပြီးတော့ကောင်းခြင်းတရားတွေနမိတ်ကောင်းနေစောင့်ကျင်းတည်ဆောင်လာမယ်လို့ယုံကြည်မျှော်လင့်ကြောင်းဗာတီကန်နန်းတော်ရဲ့မြန်မာနိုင်ငံယဟန်အမတ်ကာဒီနယ်ချားစ်မောင်ဘူရဲ့လက်ထောက်ဆရာတော်ဖာသာဒိုမီနစ်က VOA မြန်မာပိုင်းကိုပြောပါတယ်
ဟုတ်ကဲ့မြန်မာစံတော်ချိန်နေ့လယ်တနာရီဘက်မှာလည်းစိုက်ဖို့ရှိပါတယ်အမတန်မှအတိုင်းနဲ့အလုံးမလေးဝမ်းသာတယ်ဘာဖြစ်လို့ဆိုတော့ဒီခရီးနှစ်2019ရှိတဲ့အချိန်မှာပထမဆုံးမြန်မာပြည်ကိုရောက်ရှိလာခြင်းဆိုတော့အတိုင်းနဲ့အလုံးဝမ်းသာမိပါတယ်သူကငြိမ်းချမ်းရင်းနဲ့မေတ္တာနဲ့စိုင်တော်တမန်တော်ဖြစ်တဲ့ကြောင့်မလို့လေအဲဝမ်းသာတယ်ပြောရှင်နဲ့သူရဲ့မြန်မာပြည်မှာခြေကျွခြင်းအားဖြင့်မြန်မာပြည်သူပြည်သားရဲ့ရှင်လန်းမယ်ဝမ်းမြောက်မယ်နောက်ဆဲချမ်းသာခြင်းကိုယ့်ရဲ့ကျမ်းမာခြင်းအပေါင်းနဲ့ပြေဝစေဖို့ဆိုတဲ့မျှော်လင့်ချက်တွေတော့အားလုံးစီမှာရှိပါတယ
်ပုပ်ယဟန်မင်းကြီးကိုရော်ရိုင်းမြန်မာနိုင်ငံကိုကြွချီလာခြင်းအဖြစ်အနာဂတ်မြန်မာနိုင်ငံအတွက်ဘာသာရေးလူမှုရေးနိုင်ငံရေးသဟဇာတဖြစ်ရေးနဲ့မင်္ဂလာတရားနဲ့ပြေဝတဲ့မြန်မာနိုင်ငံတော်ကြီးတည်ငြိမ်အေးချမ်းသာယာမှုတွေပေါ်ထွန်းလာမယ်ဆိုတဲ့ယုံကြည်မျှော်လင့်ချက်များစွာရှိတယ်လို့လည်းဆရာတော်ဖာသာဒိုမီနစ်ကပြောပါတယ
်အများကြီးမျှော်လင့်ပါတယ်အဓိကကဘာလဲဆိုတော့ဟိုပုပ်ယဟန်မင်းကြီးသွားတဲ့နိုင်ငံနဲ့နိုင်ငံတိုင်းဟာပုပ်ယဟန်မင်းကြီးရဲ့ခရီးစဉ်ပြီးသွားတဲ့နောက်ပိုင်းမှာနိုင်ငံရေးလူမှုရေးဘာသာရေးစီးပွားရေးတခြားအရေးပေါင်းများစွာမှာတိုးတက်အောင်မြင်သွားသလိုမျိုးမြန်မာပြည်မှာလည်းပဲဒီလူမှုရေးဘာသာရေးเนาะနောက်စီးပွားရေးအစအစအရာရာမှာအကုန်လုံးတိုးတက်ပြီးတော့မှပြောင်းလဲသွားမယ်လို့အကောင်းဘက်ကလေအများကြီးညွှန်နေတယ်သူသွားကြတဲ့နိုင်ငံတွေကတာကဖြစ်တယ်အဲ့နိုင်ငံတွေအကုန်လုံးကတိုးတက်သွားတာလေယူပဲဒါကြောင့်မလို့မြန်မာပြည်မှာလည်းပဲအဲ့လိုတိုးတက်သွားမယ်လို့ကျွန်တော်ညွှန်နေတယ်ဒီလိုညွှန်နေတဲ့နဲ့ပဲဟိုသမ္မတရည်ဦးထင်ကျော်တို့เนาะအခု အမေစုလို့ကနေပြီးတော့မှအဲ့လိုကြီးပဲဆက်တယ်ဖိတ်ကောင်းဖိတ်တယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်ကြုံကြည့်ပါတယ
်မနက်ပြန်မှာမြန်မာနိုင်ငံကိုရောက်ရှိလာမဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယေဟန်မင်းကြီးဖရန်စစ်ကိုကြိုဆိုကြဖို့မြန်မာနိုင်ငံတဝက်လုံးမှာရှိတဲ့ထောင်ချီတဲ့ကက်သလစ်ဘာသာဝင်တွေဟာရန်ကုန်ကိုရောက်ရှိလာနေကြပြီဖြစ်ပြီးမြန်မာနိုင်ငံတွင်းကကက်သလစ်ဘာသာဝင်တွေအပြင်အိန္ဒိယချင်းနိုင်ငံတွေနဲ့တခြားနိုင်ငံတွေကပုပ်ယေဟန်မင်းကြီးကိုဖူးမြင်ခြင်းသူတွေကလည်းတိတ်နဲ့ချီပြီးလာရောက်ကြဖို့ရှိတယ်လို့လည်းဆရာတော်ဖာသာဒိုမီနစ်ကပြောပါတယ်
29ရင်းနေ့မနေ့7နာရီခွဲမှာတက္ကသိုလ်ကမှဟိုမြန်မာနိုင်ငံလူနိုင်ငံသားအားလုံးအတွက် open လုပ်ထားတဲ့ဒီဆူတောင်းပွဲလေးတစ်ခုရှိပါတယ်ဝိပုဆူတောင်းပွဲလေးပေါ့အဲဆူတောင်းပွဲမှာမြန်မာနိုင်ငံလူနိုင်ငံသားအားလုံးတိန်းကျော်ပေါ့လေမနေ့တိန်းကျော်မြေတော့မသိဘူးအများကြီးပဲဆူများစွာလာပြီးတော့မှဆူတောင်းပွဲမှာပါဝင်မယ်လို့မျှော်လင့်ပါတယ်သူ့ဖူးဖို့အတွက်နိုင်ငံတကာရောက်လာတာထောင်ကျော်လာပေါ့နော်3,000ကျော်လောက်ရှိနေစရင်ရပါလေနိုင်ငံတကာပေါ့ဟိုယူရိုပါပါမယ်အမေရိကပါမယ်အစွန်ရပါမယ်အရှပါပါပေါ့အများကြီးအရှလာကြလာပေါ့ဟိုဖူးမြင်ရခြင်းဘုန်းရဲ့ဒီဒီသူရဲ့ဒီဝိပုစုတော်ဝင်မှာသူရဲ့ကောင်းကြီးတော်ကိုရဖို့အတွက်လေ
ပုပ်ယေဟန်မင်းကြီးရဲ့လေးရတာကြာမြင့်မဲ့သူခီးစဉ်ရဲ့အစီအစဉ်ကတော့နိုဝင်ဘာလ29မှာမြန်မာနိုင်ငံရန်ကုန်ကိုဆက်ရောက်မှာဖြစ်ပါတယ်နိုဝင်ဘာလ28ရက်နေ့မှာတော့နေပြည်တော်မှာနိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှာဖြစ်ပါတယ်နိုဝင်ဘာလ29ရက်နေ့မှာတော့ကက်သလစ်ဘာသာဝင်တွေအပါအဝင်သူ့ကိုဖူးမြင်ဖို့လာရောက်ကြမဲ့ပြည်သူအများနဲ့ရန်ကုန်မြို့ကြိုက်ကစံဝင်းမှာတွေ့ဆုံမဲ့ဝိပုစုတောင်းခြင်းအခမ်းအနားကျင်းပဖို့ရှိပါတယ်နိုဝင်ဘာလ30ရက်နေ့မှာတော့စိတ်အမေရိကန်ဒရယ်မှာတွေ့ဆုံမှုရှိပါတယ်အဲ့ဒီနောက်မှာတော့မြန်မာနိုင်ငံကထွက်ခွာมาဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခရီးဆက်มาဖြစ်ကြောင်းပါရှင
်မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်အခုတော့မြန်မာဒီမိုကရေစီရေးတွေ့ဆုံမင်းမြန်ကန်ကိုနှားဆင်ကြရပါမယ်ရှင်ဒီမိုကရေစီစနစ်စီဥတီလျှောက်လန်းနေတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုမှာအရေးပါတဲ့အခန်းကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးနဲ့ပတ်သက်ပြီးအပိုင်းလိုက်တင်ဆက်ပေးနေတာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့နယ်စပ်ကုန်သွယ်ရေးကိုရောမြန်မာနိုင်ငံတစ်ခုလုံးရဲ့စီးပွားရေးနဲ့လူမှုဘဝတွေကိုပါထိခိုက်စေတဲ့တရားမဝင်နယ်စပ်ကုန်သွယ်ရေးကိုဘလို့အရေးယူကင်တွဲသွားသင့်တယ်လဲဆိုတာကိုဆွေးနွေးတွေ့ဆုံမင်းမြန်းတာပါ။ဒီချိန်ထဲမှာပဲဒီနယ်စပ်ကုန်သွယ်ရေးလုပ်ငန်းတွေပိုးပြီးခိုင်မာအားကောင်းလာစေဖို့အတွက်တရားဝင်လုပ်ငန်းတွေကိုလွယ်လွယ်ကူကူဖြစ်အောင်သက်ဆိုင်ရာဌာနအာဏာပိုင်တွေတာဝန်ရှိသူတွေအနေနဲ့အလေးပေးဆောင်ရွက်သွားဖို့လိုမယ်လို့အာဏာရ NLD ပါတီရဲ့စီးပွားရေးအကြံပေးသူကပြောပါရယ်မြန်မာနိုင်ငံရဲ့နေဆက်ကုံသွဲစီးပွားကိစ္စရတွေနဲ့ပတ်သက်ပြီး NLD ဘဟုစီးပွားရေးကော်မတီအဖွဲ့ဝင်ဦးအေးလွင်ကိုဒေါခင်မြွတ်သက်ကတွေ့ဆုံမေးမြန်းထားပါရယ်ရှင
်ဦးအေးလွင်ဆိုလို့ရှိရင်ဒီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီလက်ရှိအာဏာရပါတီပေါ့နော်ဘဟုစီးပွားရေးကော်မတီအဖွဲ့ဝင်တူဖြစ်ပါတယ်ဆရာမြန်မာနိုင်ငံမှာဒီနေဆက်ကုံသွေးရင်းနဲ့ပတ်သက်ပြီးတော့အဓိကလုံလီကင်ကြီးတွေဟိုအဝေးပန်းနေခံရတာတွေရှိပါတယ်ဆရာဒီနေဆက်ကုံသွေးရင်းနဲ့ပတ်သက်ပြီးတော့ဟိုပထမဆုံးပေါ့နော်တွေ့နေရတဲ့အခက်အခဲလေးတွေအရင်ပြောပြပေးပ
ါကျွန်တော်တို့အမျိုးသားဒီအဖွဲ့ချုပ်ကပြည်သူရွေးချယ်တင်ပြောင်းလိုက်လို့တာဝန်ယူရတဲ့အဆိုရပါကျွန်တော်တို့ခေါင်းဆောင်ကအာဏာလို့ပြောတယ်အာဏာပြောရင်လို့မဖြစ်ပါဘူးတာဝန်ယူတဲ့အကာလမှာနေဆက်ဒေတာတွေဖွံ့ဖြိုးတိုးတက်ဖို့အဲဒီနေဆက်ဒေတာဖွံ့ဖြိုးတိုးတက်ဖို့အဓိကအထဲမှာနေဆက်ကုံသွယ်ရေးတွေကောင်းမွန်လာအောင်အဲဒီနေဆက်ကုံသွယ်ရေးကောင်းမွန်လာအောင်လို့ကအဓိကစီးပွားရေးမူဝါဒတွေပဲပြန်ရောက်သွားတယ်။ဟိုကစီးပွားရေးမူဝါဒတွေအကောင့်ထဲပေါ်တဲ့စီးပွားကူးသန်းဝန်ကြီးဌာနစီမံဘဏ္ဍာဝန်ကြီးဌာနအကောက်ခွန်ဦးစီးဌာနဟိုကတယ်ပို့ဆောင်ရေးဝန်ကြီးဌာနရှိတဲ့ကုန်းလမ်းပို့ဆောင်ရေးမိရထားကားရေလမ်းစတဲ့ရောနောက်ဆုံးနေဆက်ဒေတာဝန်ကြီးဌာနဖြစ်တဲ့ဒီအုပ်ချုပ်ရေးအဖွဲ့တွေနောက်ဆုံးကတော့ပြည်ထောင်စုဝန်ကြီးဌာနရှိတဲ့အထွေထွေအုပ်ချုပ်ဦးစီးဌာနဆိုတဲ့ဒီဌာနတွေကပေါင်းကူးပြီးတော့စုပေါင်းပြီးတော့တရားဝင်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်အောင်လုပ်ပြရမယ်အဲ့တော့တရားဝင်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဟိုလုပ်ပြတဲ့အခါမှာနေစပ်တရားတွေကဘာတွေဖြစ်နေလဲတရားဝင်လုပ်ငန်းပုံများနေတယ်ပြည်ပတင်သွင်းလာပြည်စီလေတရားဝင်တာနဲ့တရားဝင်တာကိုတွက်မယ်ဆိုတရားဝင်ရပုံများတယ်ဘာဖြစ်လို့လဲဆိုတော့တရားဝင်လုပ်တဲ့အလုပ်ဒီတရားဝင်လုပ်တဲ့အလုပ်တဲ့ကုန်ကြစိတ်တွေပုံများနေတယ်လို့သူရှိရတယ်အဲ့ဒါကြောင့်လို့တရားဝင်လုပ်ပြီးဆိုနံပါတ်1ကုန်ပြီးထောင်းမယ်ညင်ညာထားတဲ့ပထမတော့အခုတော့individual လုပ်ငန်းလိုင်စင်တွေစပြည့်ပြီ2011ကတခါကုမ္ပဏီထောင်ဖို့ဆိုရင်အရင်တော့ကတော့ကုမ္ပဏီကပတ်စံလေးတထောင်တထောင်နဲ့ထောင်လို့ရမယ်အခုကကုမ္ပဏီထောင်ဖို့ law firm အားမယ်အသိ20 30ရှိမှကုမ္ပဏီထောင်လို့ရမယ်စတင်ပြင်ဖြစ်တဲ့အတွက်ကျွန်တော်တို့အသေးစားလက်စားတွေလုပ်ငန်းတွေကိုခုန individual trading allow permit တွေထုတ်ပေးရမယ်လွတ်လပ်ကူဖြစ်ရမယ်အဲ့ဒါတွေကလည်းတက်ဆိုင်ဟာဒေတာတွေမှာရှိတဲ့ကုန်သိမ်းများအသင်းကဒီလိုလိုင်စင်ရဖို့လေးကိုကုန်သိမ်းများအသင်းကိုအတူကိုထည့်ရမယ်လို့ဝင်ရမယ်လို့နော်ဒါတွေအလုံးလဲကုန်သိမ်းများတင်နေရမလုပ်တဲ့တော့ ကူညီရမယ်အစားပတ်စံတောင်းတဲ့နေစာအသင်းတွေဖြစ်နေတယ်ဒါတွေလည်းပြုပြင်ရမယ်နောက်တစ်ချက်တေဟမွန်လုပ်ရမယ်ကာသမားအနေပေါင်းပြီးတော့တကောင်းစစ်စီရေးဂိမ်းမှာရှိတဲ့စစ်စီရေးတာဝန်ကြားတဲ့တာဝန်ရှိတဲ့ဌာနဆိုင်ဝန်ထမ်းတွေတော့လကောင်းကိုယ်ကိုယ်တိုင်တော့လကောင်းတခြားအနာပိုင်ဖွဲ့စည်းတော့လကောင်းပူးပေါင်းပြီးတော့အကောက်ခွန်မဲ့တင်သွင်းတဲ့လုပ်ငန်းတွေအင်မတန်ကိုတားဆီးရအောင်မယ် Lamasare Puri, Pemlaya Puri Pia. I don't put in every general that didn't be seen pure about temporary later. When the children is added Dadima, a shame of Dadima, Teloni Tore, Conabure, Josini Torres Raga, Pajone. And the Jadina Machide, General Dina Puri Alla, the Jadina Machide, Lunjo Puri Alla, the Jadina Machide, Go de Riala, Dari Aloa, Truye, Lungandi, Ma, Go by Unchoku Yare Ditazue. ตุรยะกุบัยดีตาอีจันตายาอ๋ออุชุเดลุกดาจารย์เราโหพวยจิบุชิกันเนี่ยมาป่าเลยถ้าว่ากุนาจารย์เราโหยินดีมุนามะอปัยจายตัวเสียหัดติตัวเสียหัดนึงเนี่ยเปลี่ยนเส้นซาพี่รอพี่น้องสู้ว่าคุมอยู่แหละหาพี่พี่น้องสู้อสู้อสิโหเต็มไปอ่ะมั้ยงานเนี่ยจ้ามาสิดาเป็นงารู้เว้ยเส้นพี่รู้จิลงไปสู่แหละปรัคติสิผ่าออกมาลงนี่ดาโหจารย์พี่บอกดาบ่ถ้าดิอะลงอ่ะล้วยมานี่ดาริโหไม่เปลี่ยนสิอยู่เตียมวนลงงานนี่เตียมวนเต็มจนเนี่ တစ်ခုဒုတိယနှစ်နာရကတရားဝင်ပစ္စည်းတွေတင်သွင်းလာတဲ့ဈေးဝစားတောက်ကောင်အစားစားသုံးသင့်မသင့်အန္တရာယ်ကိမကင်ဆစ်ဆင်းနိုင်တဲ့အားနည်းသွားတယ်ဒါဒုတိယချက်တတိယချက်ကအဲ့ဒီပစ္စည်းတွေကဈေးပေါပေါနဲ့ဝင်လာတယ်တွေ့အလွယ်တကူလှလှပပတွေဝင်လာတဲ့အတွက်ပြည်တွင်းမှာထုတ်လုပ်တဲ့သူတို့ရဲ့စင်တူရုံးမပစ္စည်းတွေကပြည်တွင်းထုတ်ကုန်တွေကမရှင်နိုင်တဲ့အခါပြည်တွင်းဆက်ရုပ်တွေပိတ်သွားတယ်ပြည်တွင်းထုတ်လုပ်တဲ့လုပ်ငန်းတွေမရှိတဲ့အခါမှာအလုပ်လက်မဲ့တွေပေါ်လာတယ်လုပ်လက်မဲ့တွေပေါ်လာတဲ့အခါမှာလူငယ်တွေကနေဆက်ပြန်ရောက်သွားတယ်နေဆက်မှာခုနပြောတဲ့တရားဝင်တင်တင်တဲ့ကိုပစ္စည်းတွေထုတ်လုပ်တဲ့ဆက်ရုံတွေမှာတရားဝင်သွားလုပ်ရတဲ့ဘဝရောက်သွားတယ်မှလူကုန်ကူးတဲ့အလုပ်တွေပေါ်လာတယ်ငွေရစည်းဝါတည်ဆောင်လာတွေပေါ်လာတယ်ငွေကြေးခွာချတဲ့အလုပ်တွေအများကြီးဖြစ်လာတယ်ဆိုတာကြီးကစိုးကျိုးတွေကဇက်တိုက်ဖြစ်လာတဲ့အတွက်နေကြားဒေသ၅နိုင်ငံနဲ့ဆက်ဆက်နေတဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံကလက်ရှိအစိုးရကနောက်တက်မဲ့အစိုးရတွေကဘယ်အစိုးရတက်တဲ့တရားဝင်လုပ်ငန်းကိုအလွယ်တကူလုပ်နိုင်အောင်လုပ်ပေးပါနောက်တစ်ခါတရားဝင်လုပ်ငန်းလုပ်တဲ့အခါမှာလည်းအားပေးကူညီပေးပါ။တခါဘန်စနစ်တွေကောင်းအောင်လုပ်ပေးပါ။နောက်တစ်ခါလမ်းပန်းဆက်သွယ်ရေးကောင်းအောင်လုပ်ပေးပါ။ IT စနစ်တွေကောင်းအောင်လုပ်ပေးပါ။ Law Enforcement Mechanism ဆိုရက်စီးပွားရေးလုပ်တာပဲဖြစ်ဖြစ်နော်ဥတွေချိုးဖောက်ရင်ချိုးဖောက်တလောက်အေးအေးယူနိုင်တဲ့ practice ဖြစ်အောင်လုပ်ပေးပါ။အ
ဲ့ဒါဆိုတော့အခက်ခဲနဲ့ဆက်ပြီးတော့လုပ်တင်တာတွေပေါ့နော်တစ်ချက်တည်းပြောသွားတာပေါ့။ဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာတာအခုဆို16လရှိပြီပေါ့နော်16လဝင်ကျင်တဲ့မှာအခုလုံးဖို့လိုအပ်နေတဲ့အခက်အခဲတွေတွေ့နေတယ်ဒါကအရင်ဟိုနှစ်ပေါင်းဟို50ကျော်ပေါ့နော်ဒီကအုတ်ထုတ်မှုညံဖျင်းခဲ့တဲ့ခံစားရတဲ့နောက်ဆက်တွဲဖြစ်ရတဲ့ပေါ့ဆိုးကြိုးတွေပေါ့ဆိုတော့ဒီ session လကာလအတွင်းမှာ NLD အစိုးရတရအနေနဲ့ဘာတွေများနေဆက်ကုန်တွေဖွံ့ဖြိုးအောင်ဆော့ဆော့အခက်အခဲတွေကိုကြုံလွှမ်းနိုင်အောင်ဘာတွေများလုပ်ခဲ့ပြီးပါ့မလဲ
သက်ဆိုင်ဝန်ကြီးဌာနတွေတော့စူးစမ်းနေတာပဲဗျာဒါပေမဲ့ထူးထူးခြားခြားကောင်းမွန်လာတဲ့လုပ်ပင်းတိုင်တာတွေအ ਨੇ ချင်းတော့ကျွန်တော်တွေ့ရပါတယ်ဘာလဲဆိုတော့ခုနပြောလို့တူးချင်းလုပ်ငန်းတွေအားလုံးအလွယ်တကူပေးတယ်။ဒါပေမဲ့တရားဝင်လုပ်ငန်းတော့မပပျောက်သေးဘူး။တရားဝင်ကုံစံမှုကတော့မပပျောက်ဘူး။တရားဝင်ကုံစံမပပျောက်တာကဘန်စနစ်ကြောင့်လည်းပါတယ်။တရားဝင်လုပ်ငန်းတွေအားလုံးမှာတော့ဟိုနေ့စဉ်သတင်းစာတွေမှာတော့ရေဘူးကိတ်မှာဘာတွေဖမ်းတယ်၊မရဲရောင်ကိတ်မှာဘာတွေဖမ်းတယ်ဆိုတော့အမြဲတမ်းတော့ပါနေတုံးပဲ။သူများတော့လည်း export လုပ်တာကော import လုပ်တာကောကတာဝန်ခံမှုတာဝန်ယူမှုအားနေစေတယ်။ဖမ်းရုံနဲ့တော့မရအောင်။ဒါအားလုံးကဘာကြောင့် DPC တွေတင်ဆွေးရဥပမာကျွန်တော်လုပ်ငန်းတဲ့2012ကနေကြရောက်တဲ့အိုက်ခက်ကအစိုးရအိုက်ခက်ကဝင်ကြီးနဲ့ကျွန်တော်ရောက်ခဲ့တယ်။မော်တော်ဆိုင်ကယ်တွေကိုဝစ်တောက်တွေ့တာ။တနေ့တနေ့တရုတ်နယ်စပ်ကနေလူ906လောက်ဝေါ်ဝေါ်နဲ့ဆိုင်ကယ်တစ်စီးမောင်းလာရင်ကယ်ရီးယားနောက်ထပ်ဆိုင်ကယ်တစ်စီးကဆိုင်ကယ်ပေါ်မှာပါတယ်။ဒါပေမဲ့လူရာချီမောင်းတယ်။အဲ့တော့ဘာကြောင့်ပြစ်တာလဲကျွန်တော်လေ့လာလိုက်တော့ဆိုင်ကယ်တစ်စီးတင်သွင်းရင်အဇီဝကုသတင်သွင်းရင်2000ယူတယ်။ကောက်ကုန်စည်းတာလည်းစီစစ်က2000ယူတယ်လို့အောက်ဒီမှာပြောတဲ့ချိန်မှာအဲ့ဒီ on the spot ဝင်ကြီးရောဝင်ကြီးတာတာကလည်းတူဝင်ကြီးဝင်ကြီးကဒါဒီဘလူးကကောက်ခိုင်းတယ်လေဆိုပြီး on the spot မကောက်တော့ခုနပြောတဲ့တရားမဝင်တဲ့ဆိုင်ကယ်တစ်စီးကိုပို့လိုက်ရင်မန္တလေးအရောက်3000ခွဲ4000ပဲကြာတယ်ဟိုမှာ license ရှောက်ရင်တော့မှ4000အကျော်ရောက်သွားတော့ဆိုတော့ဆိုလိုတာကပုံမှန်လုပ်တဲ့တရားဝင်လုပ်တဲ့လုပ်ငန်းတွေမှာပေးဆောင်မယ့်အခွန်တွေ procedure တွေမှာပေးရမယ့်လုံကုန်ကျစရိတ်တွေအားလုံးဒီတရားမဝင်လုပ်လို့ကုန်ကျစရိတ်တွေပို့များနေတယ်ပို့ပြီးအချိန်တွေကြန့်ကြာနေတယ်ပို့ပြီးအရစ်တွေခံနေရမယ်ပို့ပြီးတော့မလူလားတဲ့ပြဿနာအသေးအဖွားလေးရင်ဆိုင်နေရမယ် we did the young way on a banner, the same open air, the ammonia and a club booty arm, so you blue and blue. Pedomne, Egypt Alito. Egypt Alito and the Amulunga Jota. Biogin Naga, the Amulungani, Yamia, Pitan in the Alon Abiba.
The Amusa Democracy Project Swan in it, Arma Pigel, Daria, could
he? Abbe would go Josunivare, damn it. The Padero, look at the Padero di Lumia. So I pray out of Daddy Alon, the Amulu only be met. Longashin de Bagale, the Amun Longamba, Pure Muni, Longashin, Tilady Hidden. Go go and my Pimene no Bajan. General Napena down, General Piaraba. The Amun Longabo, my Betty, not Daddy, the Amun Longa, the Amun Longani, Chituana, my Chode, Longashin, Tilady Hidden. I don't want General Piaraba. You said this, sir, is the type, General, the Amun Longamma, Chinda Nidomana. At a ballet of Gonabore, a Yu, the Anel Pitavano. At a Yu, the Anel Chesa, a Yu teacher as you be by.
เยยอยู่ยုံเนี่ยบ่รวยกูอ๋องเนี่ยลุกไปอ่ะเตียวหมุนลงงาโจ้ซะเลยลุกได้ลุกเดียวกากวยไปอ่ะเมเนเซอกงตวยมาตะเนเนี่ยตะเนลาเลยสรุปตุ๋นเนี่ยเนี่ยตุ๋นเลยไม่ตู่ออกมาตะยုတ်เนี่ยสักกะปုံซันตะမျိုးสรุปเนเนกวยเปียหมู่นี่เนี่ยไอ้อะไรเนเนแท่ปะไปว่ะกวยเปียดาก็ทั่วกงดีตาเยดีตากันดูเนี่ยใส่ได้บ่เนาะตุ๋นเนี่ยก็เลยจนเราပြောจินตาก็ลูเนี่ยแล้วไม่ใส่หมู่เนี่ยแล้วไม่ใส่หมู่สรุปอ่
ပို့ဆောင်ရေးဝန်ကြီးဌာနခုနပြောအကောက်ခွန်ဦးစီးဌာနခုနဗန်စနစ်ပြည်ထဲကြီးစသည်ဖြင့်ဓာရီအလုံးဟာတက်ညီလက်ညီနဲ့စီကံပေါင်းရရပဲလုပ်ပေးလို့လိုပါတယ်ဌာနတိုင်းမှာလို့အားနေတာရှိသလိုအားသာတဲ့ဌာနတွေရှိဘယ်လန့်ဆိုတော့လုပ်နေတယ်ဒါပေမဲ့ဒီနေ့ထိအားမရဘူးခုနပြောတဲ့ဟိုစီမံဘာသာဝန်ကြီးဌာနတို့တော်တော်လေးကြိုးစားပြင်နေပါတယ်မတ်စနစ်ကိုကြပန်နေကူညီပေးတဲ့ဓာရီအလုံးနေ Anu we, oh taca, oh tadi pun orang lakukan ni mana tu. Lambat sahaja ni, gay di show naik show, oh dari alun alun ni le. Cuma ni orang kena, lepas sahaja dia lakukan sih, pekak aneh. Tuh ya, tuh sahaja pelajar cinta lakukan sih ni kau yang posisi ni, adik ni mana tahu sih mana. Adik ni mana le, dari alun sendiri jadi lupa, sendiri jadi lupa luar alun ni, cengi, mampu mampu mana potong bebo luar ni.
Kubono, di soal letak mabe, di soal mesti bene, tercari ngan aku tiang mohon jauhnya ni lepas sih barat tercuit dari mana. Dari ni pada biro umasnya di tadu tu poin ni apa kono, di soya lekap kene biro tua ram kubene, di nesa mah soal lu lenak kaya pun sih sih, terus aku uzi bilau ni dari sih barat. So dari ni pada biro, oh dia.
အမျိုးသားနေမှုပြည်စီဖွဲ့ချုပ်နေတဲ့ဘလို့ထိန်းချုပ်ဖို့များစဉ်းစားတာပါကျွန်တော်တို့ကသွားနေတာလေပြီ process ဆိုရင်ညင်းချမ်းကြီးကိုသွားနေတာပါညင်းချမ်းကြီးသွားတဲ့အခါမှာနေကြတဲ့တိုင်းပါအုပ်ချုပ်권ရတဲ့ကိုယ်ပိုင်အုပ်ချုပ်권ရတဲ့တိုင်းစားတွေဟာတရားဝင်စီးပွားရေးလုပ်ငန်းတွေလုပ်ဖို့သူတို့မှနေဥပဒေတွေတည်တော်စုအစိုးရတွေချမှတ်ပေးပြီးတော့ရင်းနှီးမြှုပ်နှံတဲ့အခွင့်အလမ်းတွေပေးဖ ုပ်တယ်။ကုမ္ပဏီလုပ်ငန်းတွေရတဲ့တက်ဆိုင်ရတဲ့ပတ်စံတွေဆိုအခွန်ဆောင်တယ်။နိုင်ငံတော်ရတဲ့အခွန်ကိုဒီဒေတာဖွံ့ဖြိုးမှုကိုပြည်내ဆိုးအောင်ပြန်ခွဲဝေပေးတယ်ဆိုတဲ့အနည်းအရသာအဲ့ဒီရဲ့လုပ်ငန်းစောင့်တာတွေကိုသူတို့နားလည်အောင်ပြောရမယ်။ဘလို့ဒါကတရားမဝင်လုပ်ငန်းတွေနဲ့လုပ်တဲ့အတွက်တစ်ဖက်ဝယ်သူရဲ့ဈေးနှိမ်ညှုံနဲ့ခံရတယ်။ကမ္ဘာလည်းအတိမမပြေဘူး။ကမ္ဘာရဲ့ရောင်းဝယ်မှုဒီ international trade ဟို practice တွေနဲ့ ethics တွေနဲ့လည်းမကိုက်ဘူး။အဲ့ဒါကြီးအလုံးကကိုယ့်ဘက်ကအလွယ်တကူရတဲ့အကျိုးအမြတ်လေးကိုကြည့်ပြီးတော့ဒါကြီးကိုဆက်လက်ဆောင်ရွက်နေမယ်ဆိုတော့တစ်ဈေးမှမရဘူး။ရောင်းစက်နဲ့မှားတဲ့ကြောင့်ငွေကြေးကြီးရလဲတရားဝင်မဝင်လာဘူး။တရားဝင်အခွန်မဆောင်နိုင်ဘူး။တရားဝင်အခွန်မဆောင်နိုင်ဆိုတော့တိုက်ပြီးမှအခွန်နေတဲ့အတွက်အဲ့ဒီတဲ့ဖွံ့ဖြိုးဖို့မလုပ်နိုင်ဘူး။ဒါတွေအလုံးရဲ့စိုးကျိုးတွေပျောက်အောင်လို့အားလုံးတရားဝင်လုပ်ခုနဖက်ဒရယ်မူဝါဒတွေလာတဲ့ခါမှာအခွန်စနစ်တွေခွဲဝေပေးမယ်။တရားစာသားတွေရဲ့ရရှိတဲ့အကျိုးအမြတ်တွေခွဲဝေပေးမယ်ဆိုတဲ့အပေါ်မှာအားလုံးကမျိုးဆက်တင်မှာတာတာရရာနဲ့လှုပ်ရင်ကျွန်တို့တန်ရပစ္စည်းကိုလည်းရောင်းနိုင်ရမယ်။တန်ရပစ္စည်းလည်းပေါ်နေတယ
်။မြန်မာဒီမိုကရေစီရေးတွစ်ဆုံမြန်မြန်ကန်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line 2m 24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ည9:00နာရီကနေ 10:00 အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုည9:00ခွဲမှာတင်ဆက်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်မှပေးစာများအစီအစဉ်နဲ့ထူးခြားဆန်ပြသတင်းတွေအပြင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုပါနှာစင်ကြရပါမှာ။အခုအရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနှာစင်ကြရပါမယ်။မအေးတင်နာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင် VOE ကိုရေးလာကြတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးလာကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေပြီးတော့ Facebook Messenger ကနေပြီးတော့စာရေးလာကြတဲ့တော်ရရှင်တွေရဲ့အစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ် Facebook မှာ Messenger ကနေစာလှမ်းပို့တဲ့အေးမြစေသားဆိုတဲ့တော်ရရှင်ကမင်္ဂန်တိကျမြန်ဆန်တဲ့အတွက် VOE ကိုကြိုက်ပြီးတော့လေးစားပါတယ်လို့ရေးလာပါတယ်။နောက်ပိုင်းမှာတော့သရရှင်နေမကြခင်ကျင်းပါရမယ့်ရက်ကြီးအုတ်ချုပ်ရေးရွေးကောက်တင်မြောက်ပွဲတွေနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သရရှင်နေရဲ့စာတွေကိုဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့သရရှင်နေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့ဖြောပြပေးခြင်းပါတယ်နော်။ဒီတစ်ပတ်သရရှင်နေကိုတင်ဆက်ပေးမယ့်သချင်လေးကတော့ Billboard Hot အဖြစ်ဆုံးတင်းနံပါတ်525ထိရောက်ခဲ့တဲ့သချင်းလေးပဲဖြစ်ပါတယ်။ဒါပေမဲ့ဒီသချင်းလေးကအခုတလောဒီ Washington DC ကနောက်ဆုံးမော်သချင်းတွေလွှင့်နေ iHeart Radio မှာခဏခဏထပ်ခါတခါလွှင့်နေတာကြားရလို့ဒီသချင်းလေးကိုမြန်မာတိချစ်တော်ရရှင်နေနဲ့ဝေးမြပေးဖို့စိတ်ကူးရမိပါတယ်နော်။အခုကျွန်မလွှင့်ပေးမယ့်သချင်းလေးကတော့ Young Diamond Brooks ဆိုတဲ့သချင်းပဲဖြစ်ပါတယ်။ American ဆိုတော့ Khalid ဆိုထားတဲ့သချင်းဖြစ်ပြီးတော့2019ခုနှစ်ဒီနှစ် February လ2ရက်နေ့ကထွက်တဲ့သတင်းဖြစ်ပါတယ်။သူရဲ့သတင်းဗီဒီယိုကတော့ထွက်တာမကြသေးပါဘူး။အဲ့သတင်းထွက်တော့အာရှဒေသတွေကပဲဖိလစ်ပိုင်နိုင်ငံမှာအဲ့သတင်းကအကောင်းဆုံးတေးနံပါတ်1ချိန်သွားတာပါ။နယူးဇီလန်မှာလည်းတေးနံပါတ်1ချိန်ပြီးတော့ Australia, Belgium တို့မှာတော့အကောင်းဆုံးတေးနံပါတ်30တဲကိုဝင်ပါတယ်။ American ပြည်အောင်စုကဆိုရင်တော့ Billboard Hot 100စီးရင်မှာနံပါတ်25ချိန်ပြီးတော့ UK သတင်းတပုတ်ထဲအကောင်းဆုံးတေးစင်းမှာတော့နံပါတ်18အထိချိန်ပါတယ်ခလစ်တီဆိုပြီးတော့အခုတလော American ကဒီ American Washington မြို့တော်တစ်ပိုက်မှာလွှင့်တဲ့ iHeart Radio မှာခဏခဏကြားနေရတဲ့ Young Damon Brooks ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါအောင်ရှင် So you're still thinking of me just like I know you should I cannot give you everything you know I wish I could I'm so high at the moment I'm so caught up in this Yeah, we're just young, dumb, and broke But we still got love to give While we're young, dumb Young, young, dumb, and broke Young, dumb Young, young, dumb, and broke Young, dumb Young, young, dumb, and broke Young, dumb, broke high school kid တည်ဆိုထားတဲ့ Young Damon Brooks ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါ။မြန်မာတခြင်းတော်ရရှင်တွေအတွက်လည်းနောက်ပိုင်းမှာမြန်မာတခြင်းလေးတစ်ပုံနဲ့မြစ်တာတွေလည်းဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့ရကြီးအုတ်ချိုရရွေးကောက်တင်မြောက်ပွဲတွေနဲ့ပတ်သက်ပြီးရေးလာကြတဲ့တော်ရရှင်တွေရဲ့စာရီကိုပြောပြပေးသွားခြင်းပါတယ်။မြန်မာနိုင်ငံမှာတနိုင်ငံလုံးတိုင်းတန်တဲ့ရက်ကြီးအုတ်ချုပ်ရေးမှုရွေးကောက်ပွဲတွေကိုတော့ဒီ NLD အစိုးရအလက်ထက်မှာပထမဆုံးအကြိမ်ဖြစ်နေရှေ့လာတဲ့မှာပဲပြုလုပ်ပေးသွားမှာပါနော်။ရက်ကြီးအုတ်ချုပ်ရေးမှုတွေကိုရွေးချယ်ဖို့ဥပဒေကလည်းဥပဒေသစ်ဖြစ်နေပြင်ဆင်ထားတယ်ဆိုတော့လူထုကဒီတစ်ခါမှာတိုက်ရိုက်မဲ့ပေးရွေးချယ်권ရမယ့်အခွင့်အလမ်းလည်းဖြစ်ပါတယ်။ဒါကြောင့်မလို့ဒီရက်ကြီးအုတ်ချုပ်ရေးမှုရွေးချယ်တဲ့အခွင့်အရေးတွေကိုမလွတ်စေဖို့နှိုးစော်တိုက်တွန်းမှုတွေလည်းတော်တော်လေးကိုလုပ်နေကြတာတွေ့ရပါတယ်။ဒီမှာတော်ရရှင်တယောက်ကရက်ကြီးအုတ်ချုပ်ရေးရွေးကောက်တင်မြောက်ပွဲဥပဒေအားနည်းချက်တွေကိုပြောပြခြင်းလို့ပါဆိုတော့စာရေးလာပါတယ်။စိုင်းခွန်ကျော်ရေးလာတာဖြစ်ပါတယ်
။ရက်ကြီးအုတ်ချုပ်ရေးရွေးကောက်တင်မြောက်ပွဲဥပဒေအားနည်းချက်ကိုဖော်ပြပေးခြင်းလို့ပါစေမှုကုစရယ်များတဲ့ရက်ွက်ကြီးရွာမှာရက်ွက်ကြီးပေမဲ့ပြည်သူတွေစိတ်ဝင်စားမှုနည်းပါတဲ့ရက်ွက်တွေရှိနေပါတယ်။စေမှုကုစရယ်400ကျော်ရှိတဲ့ရက်ွက်တစ်ခုကိုဥပမာအဖြစ်တင်ပြပေးရမယ်။စေမှုကုစရယ်400စရင်ရဖို့အနည်းဆုံး9ရက်နီးပါးရွေးရပါတယ်။ရွေးပြီးမှရက်ွက်အုပ်ချုပ်ရေးမှုရွေးဖို့ရက်သမှတ်ပြီးယာယီမှုတွေကနေစေရင်မှုကိုယ်စားလှယ်တွေကိုဖိတ်ကြားပြီးလာရောက်မဲထည့်စေပါရယ်ဒီဖိတ်ကြားရမှာယာယီမှုတွေကသူတို့ပြောဆိုညွှန်ကြားနိုင်တဲ့စေရင်မှုကိုယ်စားလှယ်တွေကိုသာဖိတ်ပြီးတော့ကြံနေတဲ့တချို့ကိုယ်စားလှယ်တွေကဘယ်နေရာမှာမဲထည့်ရမယ်ဆိုတာကိုမသိဘဲပြီးသွားကြောင်းနောက်မှသိရှိရတာပါအခုလိုစေရင်မှုကိုယ်စားလှယ်ဘလောက်မဲထည့်ပါမှရွေးကောက်ပွဲအထမြောက်တဲ့စတဲ့သတ်မှတ်ချက်တစုံတရာမရှိဖြစ်နေတာလည်းဥပဒေရဲ့အားနည်းချက်တစ်ခုဖြစ်နေပါရယ်မဲမထည့်ရတဲ့စေရင်မှုကိုယ်စားလှယ်တွေကဘဲရွေးကောက်ခံကိုယ်စားလှယ်ရဲ့မဲဆန္ဒအဖြစ်သတ်မှတ်တင်ကြောင်းဥပဒေမှာထည့်သွင်းဖော်ပြရင်တင်မတင်ဆွေးနွေးဆုံးဖြတ်တင်ပါတယ
်ဟုတ်ကဲ့ပါဒီတော်ရရှင်ရေးထားတာကသူစာအစမှာပြောထားသလိုပဲအရင်ရွေးကောက်တင်မြောက်ပွဲရဲ့ဥပဒေဖြစ်ပါတယ်နော်သူကအားနဲ့ချက်လို့ထောက်ပြခဲ့တဲ့ဒီချက်ကိုအခုဥပဒေအသင်းမှာပြင်ဆင်ထားပြီးပါပြီလွှတ်တော်ကအတည်ပြုပေးထားပါတယ်အဲဒါကြောင့်မလို့အခုနိုဝင်ဘာရက်ကြီးရွေးကောက်ပွဲမှာဒီပြင်ဆင်ထားတဲ့ဥပဒေအသစ်နဲ့အညီရွေးချယ်ရမှာဖြစ်ပါတယ်အချင်းချင်းပြောရမယ်ဆိုရင်တော့ဒီဥရီမှာလူတို့ကစေအမှုကိုရွေးချယ်ရတဲ့အပြင်အရင်တစ်ခေါက်ရွေးချယ်လို့မရတဲ့ယာအိမ်မှုရောရက်ကြီးအုပ်ချုပ်ရေးမှုကိုပါတိုက်ရိုက်ရွေးချယ်권ရမှာဖြစ်ပါတယ်။ဒီမှာပြောစရာရှိတာကတော့အိမ်အောင်စုတစုကိုကိုစားပြုမဲတစ်ခုပဲထည့်လို့ရမယ့်အချက်ဖြစ်ပါတယ်။ဒါကတော့အရင်တည်းကရှိခဲ့တဲ့အတိုင်းပါ။ဒါအပြင်တခြားနိုင်ငံကနေပြီးတော့လာရောက်နေထိုင်နေတဲ့သူတွေအဆင်းနဲ့နေထိုင်နေရတဲ့မိသားစုတွေကတော့မဲထည့်ဝင်권မရှိပါဘူး။တချို့တွေဆိုရင်မျိုးပေါ်မှာမိသားစုလိုက်အတီပြောင်းလာခဲ့ပြီမဲ့လေအဲ့မှာလဲသကောင်စင်းလှုပ်ဖို့အရန်ခက်ခဲလို့အဲ့စင်းနေပဲနေနေကြရတာဖြစ်ပြီးတော့အဲ့လူမျိုးတွေကဘယ်မှမှမဲထည့်ဝင်လို့မရဘူးဆိုတော့မဲရည်တွေတွေဆုံရှုံရပါတယ်။ဒါကြောင့်မလို့ဒီဥပဒေကိုပြင်ဆင်လိုက်ပြီဆိုပေမဲ့လေလိုအပ်ချက်တွေအများကြီးရှိနေတော့မယ်လို့ဒီဥပဒေကိုစောင့်ကြည့်လေ့လာသူတွေကထောက်ပြကြတာဖြစ်ပါတယ်ရှင်။ဒီရကြီးအုပ်ချုပ်ရေးမှုရွေးတဲ့ကိစ္စနဲ့ပဲပတ်သက်ပြီးတော့သောရရှင်တယောက်မေးလာတာကိုလည်းဖြေကြားပေးကြပါတယ်ရှင်။တမန်ထွန်းဆိုတဲ့သောရရှင်ကသူတို့ရွာမှာအုပ်ချုပ်ရေးမှုမရှိလို့ရွာရဲ့တိုးတက်ဖွံ့ဖြိုးမှုတွေနောက်ကျနေရပါတယ်ဆိုပြီးအခုလိုရေးလာပါတယ်
။မင်္ဂလာပါ VOE ကျွန်တော်ကမကွေးတိုင်းစင်မောင်ဝဲမြို့နယ်လေမရွာလေးကပါကျွန်တော်ရွာမှာအုတ်ချွေမှုမရှိလို့ရွာရဲ့ဖွံ့ဖြိုးမှုအတွက်ရန်ကိုနောက်ကျနေပါပြီ။အရင်ရှိတဲ့အုတ်ချွေမှုကလည်းနှုတ်ထွက်သွားတာကြာပါပြီ။ဒါကြောင့်မလို့သက်ဆိုင်ရာလူကြီးမင်းတွေအနေနဲ့ကြေးရွာသူကြေးရွာသားတွေရဲ့စနစ်ကိုလည်းရောက်မေးမြန်းပြီးတော့အုတ်ချွေမှုလည်းရောက်ရွေးချယ်ပေးဖို့သက်ဆိုင်ရာလူကြီးမင်းတွေကိုပြောပေးပါအောင် VOE ရေး
။ဟုတ်ကဲ့ပါ။ကိုတက်နိုင်ထုံကဒီသူတို့ရွာမှာကြေးရွာအုတ်ချွေမှုမရှိဘူးဆိုလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တဲ့သူတို့ကိုမေးပေးပါမယ်နော်။ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကစီယုံလှုံ့ဆော်ရေးမှုမတ်တင်စာရှင်းလင်းရေးကဒီရဲကြီးအုပ်ချုပ်ရေးမှုရွေးကောက်ပွဲတွေမှာပြည်သူတွေတော်တော်လေးပါဝင်နိုင်ခွင့်ရဖို့နောက်ပြီးတော့မြတ်မြတ်တတာဖြစ်ဖို့ဒီကိစ္စတွေကိုပြင်ညာပေးပြီးတော့လှုံ့ဆော်မှုတွေလုပ်နေတဲ့သူဖြစ်ပါတယ်။ဒါကြောင့်မလို့ဒီတော်ရရှင်မေးမြန်းထားတဲ့အကြောင်းအရာကိုသူ့ကိုတစ်ဆင့်မေးပေးကြည့်ပါတယ်။မတ်တင်စာရှင်းလင်းရေးကအခုလိုဖြေပါရရှင်
။ဟုတ်ကဲ့အခုဒီမိကုန်းကိုပြန်ပြီးတော့အကြံပြုပြောဆိုလိုတာကအဲ့မှာအဆုံးအဲ့ရွာဒီရွာအုပ်စုလားသေးရွာခွဲလားဆိုတာကိုအရင်သိဖို့ကျွန်တော်လိုအပ်တယ်ပေါ့နော်အကယ်၍သေးရွာခွဲဆိုရင်တော့သူကအုပ်ချုပ်ရေးမှုရှိမှာမဟုတ်ဘဲနဲ့ယာယီမှုအဆင်ပဲရှိပါလိမ့်မယ်ယာယီမှုဆိုတာတော့နေဒီမှာတော့သူကရွာတကြီးလိုပဲအုပ်ချုပ်ရေးမှုလို့လည်းသူတို့ခေါ်ကြတယ်ပေါ့အမှန်တကယ်ကသူတို့သေးရွာခွဲကိုပဲအဓိကအုပ်ချုပ်ပေးရတာပါဒါပေမဲ့ကျွန်တော်တရားဝင်အနေနဲ့တော့သေးရွာအုပ်စုအုပ်ချုပ်ရေးမှုလို့တော့ပြောလို့မရဘူးပေါ့ဆိုတော့ကယ်၍သေးရွာအုပ်စုဖြစ်နေခဲ့တယ်ဆိုရင်ကိုတေးပါအုပ်စုမှာအုပ်ချုပ်ရေးမှုမရှိဘူးဆိုရင်အခုချိန်ကတကယ်အခွင့်ကောင်းပါပဲကျွန်တော်တနိုင်ငံလုံးအဆင့်အုပ်ချုပ်ရေးမှုတွေကိုပြန်လည်ရွေးကောက်ပြီးဖို့အတွက်ဒီနိုင်ငံတော်အစိုးရကနေထပ်မံပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီပြန်လည်ရွေးကောက်ပြီးဖို့စောနေတဲ့အချိန်ကာလဖြစ်တဲ့အကြောင်းမလို့ကိုယ့်ရဲ့ရွာအတွင်းမှာရှိနေတဲ့ကိုပြည်သူတွေကိုစုစည်းပြီးတော့အုပ်ချုပ်ရေးမှုပြန်လည်ရွေးချယ်ဖို့အတွက်ကိုအဲဆက်တင်ပြီးဆောင်ရွက်လို့ရပါတယ်ဆောင်ရွက်တဲ့အခါမှာလည်းအဓိကတော့မြို့နယ်အုပ်ချုပ်ရေးမှုတွေကလာရောက်ပြီးတော့ဆောင်ရွက်ကြတာဖြစ်ပေမဲ့မြို့နယ်အုပ်ချုပ်ရေးမှုတွေကိုအတိပေးယုံနဲ့ကိုယ်တိုင်ကိုရဲရွာအုပ်စုအုပ်ချုပ်ရေးမှုတွေပေါ်လာအောင်ဆောင်ရွက်နိုင်ခွင့်ရှိနေပါပြီ တော့အရင်ဆုံးလုံးတင်တာကတော့ကျွန်တော်ကြီးကျယ်ရေးမှုရွေးချယ်ဖို့ပေါ့နော်ကိုရဲရွာမှာရှိနေရမရပါသို့မဟုတ်ကိုရေယုံကြည်ကိုးစားလို့ရမယ်ဒီရွေးကောက်ပွဲတိုင်းတွေကိုအရင်ဆုံး၅ဦးရွေးချယ်ပြီးတော့အဲ့ငါဦးရဲ့နာမည်စင်းရင်းကိုမြို့နယ်ကိုတင်ပြခြင်းအားဖြင့်ဒီရွေးချယ်ဖို့အတွက်ကိုရဲရွာကအဆင်သင့်ဖြစ်ပြီဆိုတာကိုအစတင်တက်တည်ပြလို့ရပါတယ်အဲ့တော့ပြရနဲ့မြို့နယ်ကသူတို့ရဲ့ဟိုအတိမတ်ပြုမှုနဲ့အညီရဲရွာအထင်းမှာစိန်မှု၊ယာယီမှု၊နောက်ဈေးရွာအုပ်စုအုပ်ချုပ်ရေးမှုဒါမှမဟုတ်ဈေးရွာတောင်ဝင်ခံတွေပေါ်ပေါက်လာဖို့အတွက်ကိုအစစ်စစ်ဆောင်ရွက်သွားလို့ရပါပြီရှင
်။ဒါကတော့ရဲကြီးရွေးကောက်ပွဲတွေအတွက်အသိပညာပေးလှုံ့ဆော်မှုတွေလှုံ့ဆော်နေတဲ့မတ်တင်စာရှင်လေးရည်တီ VOA တော်ရရှင်ရဲ့မေးမြန်းချက်ကိုပြန်ပြီးဖြေကြားပေးလာတာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်။ဒီတော့ဒီလိုစာရေးပြီးမေးလာတဲ့ကိုတက်နိုင်ထွန်းလဲသူတို့ရက်ွက်ကြီးရွာဖွံ့ဖြိုးရေးအတွက်ဘာလို့ဆက်လုပ်ရမလဲဆိုတာရက်ရွာမှာတာဝန်ရှိတဲ့သူတွေဒါမှမဟုတ်လည်းရက်ရွာမှာဒီဩဇာရှိတဲ့သူတွေ ਨੇ တိုင်ပင်ပြီးတော့ရှေ့ဆက်ပြီးတော့ရက်ရွာဖွံ့ဖြိုးတိုးတက်ရေးအတွက်လှုံ့ဆော်နိုင်မယ်လို့မျှော်လင့်ပါတယ်နော်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။မြန်မာတစ်ချက်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဆက်ပြီးဖြောပြသွားဖို့ရှိပါတယ်နော်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။သောရရှင်ရဲ့မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရစေ။ဒီသချင်းလေးကသချင်းဟောင်းလေးလို့လည်းပြောလို့ရပါတယ်။ဒါပေမဲ့အခုကျမှနားထောင်နေသူတွေအတွက်လည်းသချင်းတက်လို့ပြောလို့ရတဲ့သချင်းဖြစ်ပါတယ်။ဝိုင်းစုခိုင်သိသည်ဆိုထားတဲ့အချစ်နဲ့လွမ်းဆိုတဲ့သချင်းလေးနဲ့ဒီတစ်ပတ်မြစ်တာဒေလက်ဆောင်ပေးကြပါတယ်။ဒီသချင်းလေးကတော့ကွဲလွန်သူတရရစီယာကြီးစောပွဲမှုရေးဆက်ခဲ့တဲ့သချင်းဖြစ်ပြီးတော့1989ခုနှစ်တုန်းကမေခလာသီဆိုထားတဲ့သချင်းလေးဖြစ်ပါတယ်။မေခလာရဲ့အံ့ရောအံ့ရောဆိုတဲ့တေးစီးရီးမှာပါဝင်တဲ့သချင်းဖြစ်ပြီးတော့အဲ့တော့ငါတော့ဘသူဖြက်ဖြက်မပြက်ဘူးဆိုတဲ့တချင်းကောင်းစင်နဲ့မိခလာတီဆူထားခဲ့တာဖြစ်ပါတယ်။ဝိုင်းစုခိုင်တင်ကတော့အချစ်နဲ့အလွမ်းဆိုပြီးတော့ပြန်ပြီးတော့တီဆူထားပါတယ်နော်။အဲ့တော့အခုခေတ်ပုံစံနဲ့ပြန်ပြီးတော့တိခတ်ပြီးတော့တီဆူထားတဲ့ဝိုင်းစုခိုင်တင်ရဲ့အချစ်နဲ့အလွမ်းဆိုတဲ့တချင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော်
။အချစ်ဆိုရဘဝကိုပန်းစင်းတဲ့တလို့အချစ်ဆိုရဘဝကိုဖြက်စီ
ဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြည့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်တော်ရရှင်ရအောင်ရွှင်လန်းချမ်းမြေ့ကြပါစေရှင
်နိုင်လို့မြတ်ကတိတွေဖြဲလို့ပြီးထွက်မဲ့ချိန်သူပေးခဲ့ဒီလားတွက်လုံးဝကျေးဇူးမတင်နိုင်ဘူးကွယ်မောင်းတော်ရောင်းချစ်တော်တွက်ဆုံးမောင်းဘယ်သူတားတောင်ချမ်းမှု
ြမဗီမပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့တမတော်ဘယ်လန်းရွေးမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ပေးထားပါရရှင်။
ခိုင်ပြည်နယ်မြောက်ပိုင်းမှာနေမြေရှင်းလင်းမှုတွေကြောင့်ဒုက္ခသည်6သိန်းကျော်ထွက်ပြေးရတဲ့ဖြစ်ရဟာရိုဟင်ဂျာတွေအပေါ် ethnic cleansing လို့ခေါ်တဲ့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်မှုဖြစ်တယ်ဆိုတာသိသာထင်ရှားတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Red Tillerson ကနိုဝင်ဘာ22ရက်နေ့မှာတရားဝင်ပြောကြားလိုက်ပါတယ်။ဒါ့အပြင်ဒီကိစ္စမှာတာဝန်ရှိသူတွေကိုအရေးယူဖို့အတွက်လည်းသူကပြောပါတယ်။ဒီပြောကြားမှုဟာရခိုင်ပြည်နယ်မြောက်ပိုင်းကနေမြေရှင်းလင်းမှုနဲ့ပတ်သက်ပြီးမြန်မာတပ်မတော်နဲ့လူငုံရေးဆိုင်ရာတာဝန်ရှိသူတွေကိုဒီသာပြစ်မှတ်ထားတဲ့အရေးယူမှုမျိုးချမှတ်မယ်ဆိုတဲ့အဓိပ္ပာယ်သက်ရောက်စေပါတယ်။အလားတူသဘောထားမျိုးပြီးခဲ့တဲ့ရက်ပိုင်းတွေကဗီဒိန်ပြင်သစ်နဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလည်းဖော်ပြပြီးပါပြီ။တိုက်ဆိုင်တယ်လို့ဆိုရမလား။အမေရိကန်နိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံကတာဝန်ရှိသူတွေ ethnic cleansing လုပ်တယ်လို့ပြောဆိုတဲ့တရက်ထဲမှာပဲတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတရုတ်ဘူစစ်ကော်မရှင်အဖွဲ့ဝင်နဲ့ပူးတွဲစစ်ဦးစီးဌာနစစ်ဦးစီးချုပ်ရဲ့ဖိတ်ကြားချက်နဲ့တရုတ်နိုင်ငံရီချမ်းမြို့ကိုရောက်ရှိနေခြင်းလည်းဖြစ်ပါတယ်။နောက်နေ့တွေမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာတရုတ်နိုင်ငံသမ္မတဘိုစစ်ကော်မရှင်ဒုဥက္ကဋ္ဌအပါအဝင်ထိပ်ပိုင်ခေါင်းဆောင်အနေနဲ့တွေ့ဆုံပါတယ်တွေ့ဆုံမှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာနဲ့ပတ်သက်ပြီးတရုတ်နိုင်ငံဟာမြန်မာတပ်မတော်ဘက်ကရပ်တည်တဲ့အကြောင်းလဲပါဝင်ပါတယ်2015ခုနှစ်လောက်ကအဆင်မပြေဖြစ်ခဲ့တဲ့မြန်မာတပ်မတော်ဟာတရုတ်နိုင်ငံနဲ့ပြန်ပြီးနှိကပ်သွားနိုင်မလားတပ်မတော်ဘယ်လမ်းကြောင်းတွေရွေးချယ်နိုင်မလဲဆိုတာခုတစ်ပတ်လေ့လာသုံးသပ်ကြည့်ကြရအောင်ပါ
တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုပြန်ကြည့်ရင်တရုတ်ကွန်မြူနစ်ပါတီကတရုတ်ပြည်သစ်ထူထောင်တဲ့1949ခုနှစ်တုန်းကပထမအဦးဆုံးအသိအမှတ်ပြုတဲ့အထက်မှာမြန်မာနိုင်ငံပါဝင်ပါတယ်။နောက်ပိုင်းကာလတွေမှာလည်းတရုတ်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးအလွန်ကောင်းခဲ့တာတွေ့နိုင်ပါတယ်။မြန်မာနိုင်ငံဟာနယ်နိမိတ်ချင်းရှည်ရှည်လျားလျားထိစပ်နေတဲ့အိမ်နီးချင်း၄နိုင်ငံထဲမှာတရုတ်နဲ့ပဲနယ်နိမိတ်သက်မှတ်ရေးကိစ္စအောင်မြင်မြင်လုပ်နိုင်တာတွေ့ရပါတယ်။နှစ်နိုင်ငံဆက်ဆံရေးကောင်းမွန်ခဲ့တာတွေဟာမြန်မာနိုင်ငံမှာဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့စစ်အာဏာသိမ်းအုပ်ချုပ်မှုစတင်ပြီး9နှစ်အကြာ1968ခုနှစ်မှာစတင်ပြတ်ပြားပါတယ်1968ခုနှစ်ဂျွန်လမှာတရုတ်ဗမာအရေးခင်းဖြစ်ပြီးရန်ကုန်နဲ့နေမြို့အတော်များများမှာတရုတ်လူမျိုးတွေအသက်ခံရအကြမ်းဖက်ခံရတရုတ်စီးပွားရေးတန်ယုံတိုက်ခိုက်ခံရမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီပဋိပက္ခကြီးဖြစ်ပွားပြီးတဲ့နောက်မြန်မာပြည်ပေါက်တရုတ်လူမျိုးအတော်များများမြန်မာပြည်ကနေစွန့်ခွာထွက်ပြေးကြပါတယ်။မြန်မာနိုင်ငံတွင်ခုလိုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတရုတ်ကွန်မြူနစ်ပါတီနဲ့တရုတ်အစိုးရခေါင်းဆောင်တွေအတော်လေးစိတ်ဆိုးပါတယ်။ဒီလိုနဲ့တရုတ်နိုင်ငံနဲ့ဝင်ရောက်ခုံလုံနေတဲ့ကချင်စစ်ဘိုနော်ဆိုင်ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်အပါအဝင်အင်အားစုတချို့ကိုဗမာပြည်ကွန်မြူနစ်ပါတီဘကပအလံအောက်မှစုစည်းပြီး1968ခုနှစ်ဇန်နဝါရီလ1ရက်နေ့မှာရှမ်းပြည်နယ်ကိုလက်နက်လူသူအင်အားအလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်စေပါတော့တယ
်မြန်မာနိုင်ငံရဲ့သဘုံတွေကိုဘကပအလံအောက်မှစုစည်းတိုက်ခိုက်စေတဲ့ဆိုပေမဲ့တကယ်တိုက်ခိုက်တဲ့စီမှာတရုတ်နိုင်ငံသားဗိုလန်တီးယားတပ်ဖွဲ့တွေလည်းအများအပြားပါဝင်ခဲ့လို့တရုတ်နိုင်ငံရဲ့ကျူးကျော်တက်ခိုက်မှုလို့လဲသတ်မှတ်နိုင်ပါတယ်။အဲ့ဒီချိန်ကစတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးပြတ်ပြားပြီးမြန်မာတပ်မတော်ကလည်းအဲ့ဒီဘဂဗတ်သဘုံတွေကိုနှစ်ပေါင်းများစွာတိုက်ပွဲဝင်ခဲ့ရပါတယ်။ဘယ်လိုပဲဖြစ်ဖြစ် 1989 ဘဂဗတ်ခေါင်းဆောင်မှုပြိုကွဲပြီးနောက်ပိုင်းတီးခြားအဖွဲ့တွေအဖြစ်ကြံရစ်တဲ့ကိုကန့်ဝမိုင်းလာကချင်တရတစ်စစ်တွေသားတပ်ဖွဲ့တွေနဲ့အဲ့ဒီချိန်ကမြန်မာစစ်အစိုးရအပြစ်ခတ်ရက်စဲညဉ့်ညံ့ရေးရပါတယ်။တရုတ်နဲ့လည်းဆက်ဆံရေးပြန်တည်ဆောက်လာနိုင်ပြီးကုံသွယ်ရေးတွေလုပ်ပါတယ်။
နောက်ပိုင်းအမေရိကန်အပါအဝင်အနောက်နိုင်ငံတွေကမြန်မာနိုင်ငံအပေါ်စီးပွားရေးအရာအရေးယူတန်းခတ်ပိတ်ဆို့မှုတွေလှုပ်လာတဲ့အခါမြန်မာစစ်အစိုးရဟာတရုတ်အစိုးရနဲ့အတော်လေးနှိစက်သွားခဲ့ပါတယ်။ဒီလိုနဲ့ဗိုလ်ချုပ်မှုကြီးတန်းရွှေအုပ်ချုပ်တဲ့စစ်အာဏာရှင်အစိုးရလက်ထက်တစ်လျှောက်လုံးကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာမှာတရုတ်အစိုးရဟာစစ်အစိုးရကိုအကာအကွယ်ပေးရင်းမြမတန်ရန်စာတထုတ်ယူတာတွေရင်းနှီးမြှုပ်နှံတာတွေကုံသွဲတာတွေအကြီးအကျယ်လုပ်နိုင်ခဲ့ပါတယ်။ဒီလိုမြမတက်မတော်နဲ့တရုတ်နိုင်ငံကြားကကောင်းမွန်နီးစပ်နေတဲ့ဆက်ဆံရေးဟာ2015ခုနှစ်သမရဦးသိန်းစိန်အစိုးရလက်ထက်မှာအကြီးအကျယ်ပြန်ပြီးပျက်စီးသွားခဲ့ပြန်ပါတယ်။အကြောင်းကတော့2009ခုနှစ်မှာမြမတက်မတော်ကတိုက်ခိုက်မောင်းထုတ်ထားတဲ့ဖုန်ကြားရှင်ဦးဆောင်တဲ့ကိုကန့်တပ်ဖွဲ့တွေဟာတရုတ်နယ်စပ်မှာရုတ်တရက်ပြန်ပေါ်လာပြီးမြမတက်မတော်ကိုအသေးပြောက်အထိခိုက်အကြအဆုံးများအောင်တိုက်ခိုက်ခဲ့လို့ပါပဲ။အဲ့ဒီနောက်တရုတ်တပ်မတော်ကမြန်မာနယ်စပ်မှာစစ်အင်အားပြသတဲ့အထိအခြေအနေတင်းမာခဲ့တယ်လို့မြန်မာတပ်မတော်ခေါင်းဆောင်တွေကလည်းတရုတ်နိုင်ငံအပေါ်မယုံကြည်မှုနဲ့မုန်းတီးမှုတွေပေါက်ဖွာလာစေခဲ့ပါတယ်။အခုတော့အခြေအနေတွေတမျိုးတစ်ပုံဖြစ်လာပြန်ပါပြီ။ ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ပြဿနာတွေနဲ့ပတ်သက်ပြီးမွတ်စလင်6သိန်းလောက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံတွေပြေးဝင်သွားတဲ့ကိစ္စအပေါ်အမေရိကန်ပြည်ထိုင်ပြင်သစ်နဲ့ဥရောပနိုင်ငံတွေကမြမတက်မတော်အပေါ်အပြစ်တင်လာပြန်ပါပြီ။အရင်နှောင်းကလိုနိုင်ငံအပေါ်စီးပွားရေးတန်ခတ်ပိတ်ဆို့တာလုပ်မဲ့အစားတက်မတော်နဲ့လုံခြုံရေးတာဝန်ရှိသူတချို့ကိုပြစ်မှတ်ထားအရေးယူဖို့ပြင်ဆင်နေကြပါပြီ။ဒီအချိန်နှီးမှာတရုတ်နိုင်ငံကလည်းလက်မနှေးပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းအရေးမြမအစိုးရနဲ့တက်မတော်ဘက်ရက်တီပြရင်မြမကိုကူညီမယ်လို့ကတိတွေပေးနေပါပြီ။တရုတ်နိုင်ငံတက်မတော်ခေါင်းဆောင်တွေနဲ့တာဝန်ရှိသူတွေကလည်းနှစ်နိုင်ငံတက်မတော်နှစ်ရက်ပူးပေါင်းဆောင်ရွက်မှုမြှင့်တင်ဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုပြောဆိုစည်းရုံးနေပါပြီ။ဒီနေရာမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တက်မတော်ခေါင်းဆောင်တွေအတွက်ရွေးစရာလမ်းကြောင်းတစ်ခုပေါ်ပေါက်လာပါတယ
်။တခုကတော့အရင်စစ်ဆေးရလက်ထက်တုန်းကလိုပဲဒို့တွေလောက်တာဘာမှမမှားဘူး။အမေရိကန်နဲ့အနောက်နိုင်ငံကအရေးယူခြင်းလဲယူတရုတ်ရဲ့ကာကွယ်နဲ့ဆက်ပြီးရပ်တည်မယ်ဆိုတဲ့လမ်းဖြစ်ပါတယ်။နောက်တစ်လမ်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းအရေးမှာအစိုးရနဲ့ပူးပေါင်းဖြည့်ရှင်းပြီးပိတ်ဆို့အရေးယူတဲ့နိုင်ငံတွေအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းနဲ့ဆွေးနွေးညှိနှိုင်းပိတ်ဆို့အရေးယူမှုကနေလွတ်ကင်းအောင်ကြိုးစားတာတရုတ်တပ်မတော်နဲ့တင်မကအင်အားကြီးအနောက်နိုင်ငံတပ်မတော်တွေနဲ့ပါဆက်ဆံရေးကောင်းအောင်မဖြစ်မနေကြိုးစားတာမျိုးပဲဖြစ်ပါတယ်။တပ်မတော်ခေါင်းဆောင်တွေအနေနဲ့တပ်မတော်တရားလုံးအတွက်တိုင်းပြည်အတွက်အကျိုးဖြစ်ထွန်းစေမဲ့ကောင်းမွန်တဲ့လမ်းကိုရွေးချယ်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံးနာမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျင်းမှုဆိုတာသူတို့အတွက်ကမဖိမှုလေဈေးကလည်းဒုံညင်းအင်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
ရန်နေဆိုင်လည်းနဲ့ပုံပြောခက်ခဲတာပဲကားကြားထဲမှာနေနေရတာပေါ့ကားကြားထဲမှာအခုဝင်းတော့ဆံနေရတယ်ဒီဘက်ပတ်ဆောင်မရရအောင်ရှာရတယ်မနေ့ပိုင်းကိုဈေးပို့ရအောင်ရှာ
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုပ်အကိုင်နဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့အထူးခြားဆံပြသတင်းများအစီအစဉ်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့အသက်60အရွယ်ကနေဒါနိုင်ငံသားတဦးဟာကိုချင်းစာတရားတွေကိုလှုပ်ဆော်အားပေးဖို့နော်ဝေနိုင်ငံအော့စလိုမြို့ကနေတဦးရဲဂရက်လီလိုခတ်ခဲ့တာမှာဂရိနိုင်ငံအေသင်မြို့ကစိတ်ကန်းတစ်ခုကိုရောက်ရှိသွားပါတယ်အိန္ဒိယစစ်တပ်ဟာကမ္ဘာစင်ကြင်တင်တိုးပွင့်မှုတစ်ခုအနေနဲ့မော်တော်ဆိုင်ကယ်တစ်စီးအပေါ်မှာလူ58ယောက်လိုက်ပါစီးနှင်းပြခဲ့ပါတယ်အခုလိုထူးခြားဆံပြသတင်းတွေကိုကိုငင်းနဲ့အတူတင်ပြပေးပါမယ်ရှင်အသက်60ရွယ်ကနေဒါနိုင်ငံသားတူဟာငင်းချင်းရေမြစ်တာတရားနဲ့စာနာစိတ်တွေကိုလှုံ့ဆော်အားပေးတဲ့အနေနဲ့နော်ဝေနိုင်ငံအော့စလိုမြို့ကနေတူတဲ့ကာယက်လီလော့ခတ်ခဲ့တာမှာဂရိနိုင်ငံအေသင်မြို့ကစိတ်ကန်းတစ်ခုကိုရောက်ရှိသွားပါတယ်ကနေဒါနိုင်ငံဗန်ကူးဗားမြို့ကကာယက်လီလော့ဝါသနာရှင်မတ်ဖန်မန်ဟာရက်ပေါင်း183ရက်ကြာပင်လယ်တွေမြစ်တွေရေလက်ကြားတွေနဲ့ဥရောပ15နိုင်ငံကိုဖြတ်ပြီးကီလိုမီတာ9400ကီကိုဧပြီလကတည်းကသွားခဲ့တာပါ Peace Pride လို့နာမည်ပေးထားတဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ကိုတီထောင်ထားသူလည်းဖြစ်ပြီးတော့မြို့ပေါင်းစုံကလူတစ်ဖက်သားကိုအကူအညီပေးခဲ့ကြတဲ့သူတွေအတန်တိတ်တရေကောင်းတွေကိုရှာဖွေပြီးသူကိုယ်ပိုင်ငွေနဲ့အလှရှင်တွေကလှူဒန်းထားတဲ့ငွေကြေးတွေကိုစုအဖြစ်လိုက်လံချီးမြှင့်ခဲ့တာပါဒေသခံလူအဖွဲ့အစည်းနဲ့ကျောင်းတွေရဲ့အကူအညီတွေနဲ့အဲ့ဒီလိုသူရဲကောင်းတွေကိုရှာဖွေခဲ့တာဖြစ်ပြီးတော့စာနာစိတ်နဲ့တစ်ဖက်သားကိုကူညီတာအကျိုးအများကြီးရှိတာကိုသတင်းစကားပေးတင်တဲ့အတွက်ကြောင့်အခုလိုလှုပ်ဆောင်ရတာပါလို့သူကပြောပါတယ်အရွယ်ရောက်နေပြီဖြစ်တဲ့ကလေး3ယောက်အဖေဖန်မန်ဟာခရီးစဉ်ပြီးဆုံးချိန်မှာတော့အလေးချိန်15ကီလိုလောက်ရော့ကျသွားပြီးအခက်ခဲပေါင်းစုံလမ်းတစ်လျှောက်တုံခဲ့ရပါတယ်။တခါတလေမှာတော့လမ်းမှာကူညီတဲ့သူတွေရှိခဲ့ပြီးများသောအားဖြင့်တော့ခလေးနဲ့ယာယီရွက်ပြင်တဲတွေထဲမှာတယောက်တည်းအိတ်ခဲ့ရပါတယ်။ဒ
တယောက်တည်းအားငယ်တဲ့အချိန်မှာအခုလိုကြိုးပမ်းမှုကိုရပ်ပြဖို့ခဏခဏစဉ်းစားခဲ့ပေမဲ့လည်းနောက်ဆုံးမှာတော့ထောင်တောင်းချီတဲ့ရွှေပြောင်းအခြေကျနေထိုင်သူတွေကူညီခဲ့တဲ့ဂရိနိုင်ငံကိုအသိအမှတ်ပြုတဲ့အနေနဲ့အေသင်မြို့ကိုအရောက်သွားခဲ့တာပါရှင်
အိန္ဒိယနိုင်ငံစစ်တပ်ဟာကမ္ဘာစံချိန်တိမ်ကြိုးပမ်းမှုတစ်ခုအနေနဲ့မော်တော်ဆိုက်ကယ်ပေါ်မှာလူ58ယောက်လိုက်ပါစီးနှင်ပြခဲ့ပါတယ်စစ်တပ်ထောက်ပံ့ပို့ဆောင်ရေးတပ်ဖွဲ့ဖြစ်တဲ့ ASC တပ်ဖွဲ့ကတော်နေတိုလို့နာမည်ပေးထားတဲ့ Stand အဖွဲ့ကလုံပြခဲ့တာပါအိန္ဒိယနိုင်ငံတော်အလံအယံဝစ်ဆင်ထားတဲ့စစ်သားတွေကအင်ဂျင်မြင်းကောင်ရီအား 500cc ရှိတဲ့ Royal Enfield ဆိုက်ကယ်ပေါ်တယောက်ချင်းဘေးနှစ်ဖက်ကနေတွေ့တက်စီးနှင်ပြခဲ့တာပါတောင်ပိုင်းဘန်ဂါလူးရူးမြို့ရန်လန်ဟန်ကာလေတဲ့အခြေဆိုင်စခန်းလေငွင်းထဲမှာပြုတ်လုခဲ့တာဖြစ်ပြီးတော့တိတက်တမ2ကီလိုအကွာအဝေးကိုစီးပြခဲ့ပါဗျ။ဂင်းနေကဘာစံချိန်လင်ကာစံချိန်နဲ့ထူးခြားတဲ့ကဘာစံချိန်စာအုပ်တွေမှာမှတ်တမ်းဝင်ဖို့စ조사ခဲ့တာပါ။အစားအသောက်တွေကိုတေချာစီစဉ်စားတောက်ခဲ့ရပြီးတော့6လလောက်အချိန်ယူလေ့ကျင့်ပြီးအခုလိုတတရအချိန်မြောက်ကြိုးပမ်းမှုမှာလူ58ယောက်လိုက်ပါစီးနှင်နိုင်ခဲ့တာပါ။1982ကစတင်ဖွဲ့စည်းခဲ့တဲ့တော်နေတို့အဖွဲ့အတွက်အခုလိုစံချိန်မှတ်တမ်းဝင်မှုဟာအခု20မြောက်ဖြစ်ပြီးတော့သူတို့2010မှာတင်ထားတဲ့လူ54ယောက်စိုက်ကယ်ပေါ်လိုက်ပါစီးနှင်းတဲ့စံချိန်ကိုချိုးနိုင်လိုက်တာပ
ါအပစင်တင်ဆက်ပေးတဲ့ကဘာတလွားထူးခြားဆံပြသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်တနင်္လာနေ့မနေ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုနန်းလောင်ကြီးညာပေးပါမယ်ရှင
်တရုတ်နိုင်ငံအရှေ့ပိုင်းကကမ်းခြေမြို့ဖြစ်တဲ့နင်ဘိုးမှာပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်လူ9ဦးထပ်မံတေဆုံးပြီးတော့ဒါဇင်ကျော်ဒဏ်ရာရသွားပါတယ်ပေါက်ကွဲမှုကြောင့်ဆောက်အုံတွေပြိုကျခဲ့တယ်လို့တမိုင်းနီပါအကွာမရှိတဲ့အဆောက်အုံတွေရဲ့ဗင်းပေါက်မှနေကွဲပြီးတော့နှရံတွေမှလည်းအပေါက်ကြီးတွေဖြစ်သွားခဲ့ပါတယ်။ပေါက်ကွဲမှုဖြစ်တဲ့နေရာမှာဗာရေရှိနေတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ကွဲလွဲတဲ့သတင်းတွေထွက်ပေါ်နေပါတယ်။တချို့သတင်းဌာနတွေကတော့အဲ့ဒီနေရာမှာဆက်ယုံဆောက်အုံတွေရှိနေတယ်လို့ဆိုပေမဲ့တချို့ကတော့အဲ့ဒီနေရာမှာဖြိုချဖို့စီစဉ်ထားတဲ့အဆောက်အုံတွေဒါမှမဟုတ်ဖြိုဖျက်ပြီးသားအဆောက်အုံတွေသာရှိတယ်လို့ပြောပါတယ်။ပြည်ခဲ့တဲ့စက်တင်ဘာလကမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန္ဒမှုကနေနောက်ဆက်တွဲဖြစ်လာတဲ့ငလင်းကြောင့်အဆောက်အုံတွေပြိုကျခဲ့ပြီးကျောင်းသားတွေပါဝင်လူအများအပြားတိတ်ဆုံသွားခဲ့တယ်လို့တောင်ကိုရီးယားသတင်းတွေကအခုသတင်းမှမှဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာစက်တင်ဘာလ3ရက်နေ့က6ကြိမ်မြောက်နျူကလ িয়ার ဆန္ဒမှုကိုလုပ်ခဲ့ပြီးတော့တိုက်ချင်းပြစ်ဒုံးကျည်မှာတပ်ဆင်လို့ရနိုင်တဲ့ဟိုက်ဒရိုဂျင်ဘုံးကိုအောင်းအောင်းမြင်းဆန္ဒနိုင်ခဲ့ပါတယ်။ဒီဖောက်ကွဲဆန္ဒမှုကြောင့်အဲ့ဒီဆန္ဒမှုရဲ့စေယုံတရှိရာပျောင်ဂျီရီဒေတာကအပေါ်ရမြေလွာကျောမှာငလင်းနှစ်ခုလုတ်သွားခဲ့တယ်လို့အမေရိကန်နဲ့တရုတ်အစိုးရရဲ့မင်းငလင်းတိုင်းတာရေးပညာရှင်တွေကအဲ့ဒီအချိန်ကပြောပါတယ်နီပေါ်နိုင်ငံမှာလွန်ခဲ့တဲ့ဆနစ်ကဒီမိုကရေစီစနစ်ဘက်ကိုပြောင်းလဲကျင့်သုံးခဲ့ပေမဲ့ခိုင်မာအာကောင်တဲ့နိုင်ငံရေးစနစ်ကိုမရရှိပါဘူး။တနင်္ဂနွေနေ့ကရွေးကောက်ပွဲမှာတော့တည်ငြိမ်တဲ့နိုင်ငံရေးအပြောင်းလဲတွေဖြစ်လာစေဖို့ဆိုတဲ့ရန်ကြီးမှန်းချက်တွေနဲ့ရွာတွေမြို့ငယ်လေးတွေမှာထောင်ပေါင်းများစွာတော့ပြည်သူတွေမဲဆန္ဒပေးခဲ့ကြပါတယ်။ဟိမဝနာတောင်တန်းတွေပေါ်ကနီပေါ်နိုင်ငံဟာ2008ခုနှစ်မှာဘီယင်စနစ်ကိုဖျက်သိမ်းပြီးတော့ဖက်ဒရယ်တမရနိုင်ငံတော်အဖြစ်ပြောင်းလဲကျင့်သုံးခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ရွေးကောက်ပွဲကျင်းပတာဖြစ်ပါတယ်။ပြည်သူလွတ်တော်ကိုစလဲရီကိုရွေးချယ်ရမှာမဟုတ်ပေမဲ့ပြည်내ကိုစလဲရီကိုမဲဆန္ဒရှင်တွေကပထမဆုံးအကြိမ်မဲပေးရချာမှာဖြစ်ပါတယ
်။တရင်ချင်းချက်ကိုနန်းလောင်တင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေမူကမဆွမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Victor Zhang ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လို့ချင်းည9နိုင်ကနေ10နိုင်အထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုဝေဖန်အကြံပေးလို့ရတော့ VOA ရဲ့ email လိပ်စာ permis@voanews.com မှာစာရိုက်သားပေးပို့နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.